Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပေးကြပါစေခင်ဗျာ VOA မေဂန်တန်ရဲ့2023ခုနှစ်ဧပြီလ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2440 52နဲ့လိုင်းလန့်မီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တပောင်းသားမှာအနည်းခတ်သိမ်းကြီးကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ဗစီကြီးလေကြောင်းတိုက်ခိုက်မှုအတွက်ဥရောပသမဂ္ဂပြင်သစ်ဂျာမနီနဲ့နော်ဝေးနိုင်ငံတို့ကမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြပြီးတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ကြပါတယ်မြန်မာနဲ့နန္ဒမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရာပြည်နယ်ခြေစိုက်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကုန်သွယ်များသမဂ္ဂကကုန်သွယ်ရေးဆိုင်ရာမူဝါဒတွေချမှတ်ဖို့အိန္ဒိယပြည်နယ်နဲ့ဗဟိုအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်အမေရိကန်ရဲ့မဟာမိတ်ဆိုတာလက်ပါစီလို့အဓိပ္ပာယ်မရတဲ့ကြောင်းထိုင်ဝမ်နဲ့ပတ်သက်ပြီးအငင်းပွားပွေရာမှတ်ချက်စကားပေါ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြန်လည်ရှင်းလင်းပြောဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲတင်ပြပေးကြမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးကမ်ဘလူးဗစီကြီးရွာလေးချောင်းတိုက်ခိုက်မှုအတွင်လူတရာကျော်သေဆုံးခဲ့တဲ့အတွက်စစ်ကောင်စီပေါ်အမေရိကန်ရဲ့အရေးယူမှုတွေထိထိရောက်အကောင့်ထဲပေါ်ဖို့ဝါရှင်တန်ရဲ့မှာရှိတဲ့ဒီမြမအကြီးလှူရှားသူတွေဆန္ဒပြခဲ့ကြပါတယ
်အပြစ်မဲ့တဲ့ရက်တီရက်သားတွေကိုကာကွယ်နိုင်ဖို့အတွက်ဒီလေကြောင်းရန်အလမ်းပေါ့နော် system ကိုကျွန်တော်တို့ကို NDA မှာပါတဲ့အချက်အတိုင်းကူညီပေးဖို့
သတင်းတွေအပြီးမှာအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်တခါစကိုင်းတိုင်းကလေးမှာရွာသားတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ဖမ်းဆီးသွားတာမြမပြည်ဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Ton Andrew နဲ့တီးတန့်ဆက်သွယ်မိ мян ထားတာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဥတင်မောင်တန်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။အရတတရားကျော်သေဆုံးခဲ့တဲ့စစ်ကောင်စီရဲ့ဗစီကြီးချေးရွာလေးချောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့ဝေဖန်ရှုတ်ချတဲ့ကောင်စီအလက်ကျဥက္ကဋ္ဌထုတ်ပြန်ချက်မူကြမ်းတရက်ကို AB လ12ရက်နေ့ကဒီတိုင်းနိုင်ငံကတင်သွင်းခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ကလက်မခံခဲ့ဘူးလို့တသမန်အတိုင်းဝိုင်းကသိ VOA ကသိရှိရပါတယ်။ဒါကြောင့်ဒီနေ့ဧပြီလ23ရက်နေ့နယူးယောက်စံချိန်မနက်ပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးတရခေါ်ယူဖို့ဒီတိုင်းနိုင်ငံကတောင်းဆိုထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့ရပ်သားတွေပေါ်ကြမ်းဖက်မှုရပ်တန့်မှုအပအဝင်မြန်မာအချက်တဖြစ်ရှင်းဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမဲခွဲဆုံးဖြတ်အတည်ပြုထားတာပါ။ဥရောပသမဂ္ဂအကြီးအကဲတွေကတော့ဒီဆုံးဖြတ်ချက်ကိုမြန်မာစစ်ကောင်စီကချိုးဖောက်ထားတယ်လို့ဆွဆွထားပါတယ်။ဥရောပသမဂ္ဂလုံခြုံရေးကောင်စီကဖြစ်ထွန်းတိုးတက်မှုတွေကို VOA ကစောင့်ကြည့်တင်ပြသွားပါမယ်။အခုထိတော့အဲ့ဒီလိုအ ਨੇ ဆုံးလူတရာသေဆုံးခဲ့ရတဲ့အတွက်ဥရောပသမဂ္ဂပြင်သစ်ဂျာမနီနဲ့နော်ဝေးနိုင်ငံတို့ကမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြပြီးတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ကြပါတယ်။အင်္ဂါနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်ကလေးနဲ့အမျိုးသမီးတွေပါဝင်အ ਨੇ ဆုံးလူ133ယောက်သေဆုံးခဲ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက CNN ရုပ်ပြင်သံကြားကိုဗိုလ်ထုနေကပြောကြပါတယ်။ VOA အနေနဲ့နောက်ဆုံးသိဆုံးသူအရေအတွက်ကိုတိကျအတည်ပြုလို့တော့မရသေးပါဘူး။ဆက်ဆုပ်ရရှာစရာကောင်းတဲ့ဒီလေကြောင်းတိုက်ခိုက်မှုကိုပြင်သစ်နိုင်ငံကအပြင်းထန်ဆုံးရှုတ်ချလိုက်ကြောင်းပြင်သစ်နိုင်ငံရဲ့ဝန်ကြီးဌာနကဗိုလ်ထုနေကသတင်းထုတ်ပြန်ပါတယ်။မြန်မာပြည်သူတွေနဲ့ပြင်သစ်နိုင်ငံကခိုင်ခံမာမာယက်တည်သလိုဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေရဲ့သူရတ္တိကိုလည်းချီးကျူးဂုဏ်ပြုလိုက်တယ်လို့ပြောပါတယ်။ဒီသတင်းကြောင့်ထိတ်လန့်တုန်လှုံရပါတယ်လို့နော်ဝေးနိုင်ငံရဲ့ဝန်ကြီးအနီကန်ဟူစတီဖယ်ကလည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးဆုံးကောင်စီဆုံးဖြတ်ချက်2669နဲ့အညီအရက်သားတွေပေါ်တိုက်ခိုက်တာပါဝင်အခြားဖက်မှုပုံစံအလုံးကိုရပ်အမှဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုလည်းလေးစားပြီးတာဝန်ရှိသူတွေကိုအရေးယူရပါမယ်လို့နော်ဝေးနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အလားတူပဲဂျာမနီနိုင်ငံနဲ့ EU ဥရောပသမဂ္ဂတို့ကလည်းအလားတူကြေညာချက်တွေထုတ်ပြန်ကြပါတယ်။အမေရိကန်ဝါရှင်တန် DC ဝန်ကြီးနေထိုင်ကြတဲ့မြန်မာတွေကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရှေ့ကိုတွားရောက်ပြီးအမျိုးသားကာကွယ်ရေးဥပဒေမှာပါရှိတဲ့မြန်မာနိုင်ငံဆိုင်ရာပြဋ္ဌာန်းချက်တွေကိုအမြဆုံးကောင်ထယ်ဖော်ပေးဖို့ဗိုလ်ထုနေမှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အိုဖက်ဒရယ်ကောင်စီ PNSC ကလည်းမြန်မာစစ်တပ်ဟာစစ်ရာဇဝမှုမြောက်သည့်ပြည်မှုကြီးများကိုနေ့စဉ်နဲ့အမျှကျွလွန်သည့်ထက်ကျွလွန်လာပြီးအမားများကိုနောက်ထပ်အမားများကျွလွန်၍ဖုတ်ကွယ်ရာကြိုးစားနေလည်းရှိသည်လို့ဝေဖန်လိုက်ပါတယ်။အခုလိုဖြစ်ရတွေ့ကိုတားဆီးအပြစ်ပေးနိုင်မှုနိုင်ငံတကာဘုံစုစည်းမှုတရက်ကိုလက်တွေ့ကျကျစုစည်းဆောင်ရွက်ဖို့လည်း PNSC ကတိုက်တွန်းလိုက်ပါတယ်။
မြန်မာနိုင်ငံရဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံရဲ့မဏိပူပြည်နယ်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကုန်သည်များသမဂ္ဂကကုန်သွယ်ရေးဆိုင်ရာမူဝါဒတွေချမှတ်ဖို့ပြည်နယ်နဲ့ဗဟိုအစိုးရကိုတောင်းဆိုလိုက်ကြတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ကုန်သွယ်မှုဆိုင်ရာယုံွက်တွေဖွင့်လှစ်ဖို့အပါအဝင်လိုအပ်တဲ့ပြင်ဆင်မှုတွေမလုပ်ရင်အိန္ဒိယမြန်မာကုန်သွယ်ရေးကအကျိုးမြတ်ရလာမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာအိန္ဒိယမြန်မာကုန်သွယ်များသမဂ္ဂကဗိုလ်ဒုနေကတတိပေးလိုက်တာပါ။အိန္ဒိယမြန်မာကုန်သွယ်မှုမှာကုန်ပစ္စည်းအမျိုးအစားပေါင်း62မျိုးကိုပုံမှန်ကုန်သွယ်မှုအမျိုးအစားတွေအောက်မှာသတ်မှတ်ထားပါတယ်။အဲ့ဒီ62မျိုးကိုကုန်သွယ်မှုချောမွေ့စေရေးအဆင့်ဆင့်ဆောင်ရွက်နိုင်ရင်ပြည်နယ်နဲ့စီးပွားရေးထိုးတက်လာနိုင်တယ်လို့ဆိုပါတယ်။ဒီရွက်ကုန်သွယ်မှုဆိုင်ရာအသိပညာဘူးသူရတွေရရှိစေဖို့မြန်မာပါဝင်အာဆီယံနိုင်ငံတွေကိုကုန်သွယ်မှုကိုယ်စားလှယ်အဖွဲ့တွေဆေလွတ်ဖို့ကိုလည်းအကြံပြုထားပါတယ်။လက်ရှိမှာတော့မဏိပူပြည်နယ်ကိုနယ်စပ်ကုန်သွယ်ရေးအတွက်အဓိကပြည်နယ်ဖြစ်လာအောင်မူဝါဒနဲ့ပံ့ပိုးမှုတွေလိုအပ်နေပြီးလက်ရှိမှာနေဆက်ကုန်သွယ်ရေးစီမံကိုကဲမဲ့ရုံးတော်မရှိသေးဘူးလို့အိန္ဒိယမြန်မာကုန်သွယ်များသမဂ္ဂကထောက်ပြပါတယ်မြန်မာအပါအဝင်ပြည်ပနိုင်ငံတွေနဲ့ကုန်သွယ်မှုဆက်ဆံရေးကောင်းမွန်စေဖို့နဲ့အလို့ကံရရှိစေရေးအတွက်ကုန်သွယ်မှုမူဝါဒချမှတ်ရေးပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအတွက်ငွေကြေးအကူအညီပေးရေးကုန်သွယ်မှုလွယ်ကူချောမွေ့စေရေးအတွက်လိုအပ်နေတဲ့နိုင်ငံသားကုန်သွယ်မှုညွှန်ကြားမှုဦးစီးဌာနပို့ကုန်မြှင့်တင်ရေးကော်မတီပို့ကုန်ပန်နဲ့အခြားဘဏ်တွေဖွင့်လှစ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်ရဲ့မဟာမိတ်ဆိုတာလက်ပါစေလို့အတိတ်ပဲများအကြောင်းထိုင်ဝမ်နဲ့ပတ်သက်တဲ့အငင်းပွားဖွယ်ရာမှတ်ချက်စကားပေါ်ပြည်ထောင်စုအီမန်နျူအယ်မက်ခရွန်ကပြန်လည်ရှင်းလင်းပြောဆိုလိုက်ပါတယ်အမေရိကန်နဲ့မဟာမိတ်ဖြစ်တာနဲ့ကိုယ့်အတွက်ကိုယ်စဉ်းစား권မရှိတော့ဘူးလို့အတိတ်ပဲမထွက်ကြောင်းနယ်သာလန်နိုင်ငံမှာရောက်ရှိနေပြီးဝန်ကြီးချုပ်မတ်ရူတာနဲ့အတူလောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာမက်ခရွန်ကဗိုလ်ဒုနေကပြောဆိုလိုက်တာပါတရုတ်မူဝါဒနဲ့ပတ်သက်ပြီးဥရောပကတညီတညွတ်ထက်ရှိကြောင်းပြသဖို့တရုတ်ပြည်ကိုသွားခဲ့တဲ့ခရီးမှာထိုင်ဝမ်ကိစ္စနဲ့ပတ်သက်လို့အတူပါပြီးမသွားအောင်သတိထားကြဖို့အင်တာဗျူးတစ်ခုမှာသူကပြောခဲ့တာဖြစ်ပါတယ်ထိုင်ဝမ်အချက်တဲဟာအမေရိကန်ရဲ့နယီစည်းချက်နဲ့တရုတ်ရဲ့ပိုကဲတုတ်ပြချက်တွေကြောင့်ဖြစ်ရတယ်လို့သူကဆိုပါတယ်ဥရောပသမဂ္ဂအနေနဲ့အမေရိကန်ပေါ်အားထားနေရတာကိုလျှော့ချပြီးကမ္ဘာရေးကိစ္စတွေမှာအမေရိကန်တရုတ်တို့နဲ့အတူတတိယဝန်ရိုးဖြစ်လာဖို့အဲ့ဒီအင်တာဗျူးမှာပဲမက်ခရွန်ကပြောခဲ့တာပါပြင်သစ်ကထိုင်ဝမ်နဲ့ပတ်သက်လို့ဘုံနေမြဲကြားနေမြဲအနေထိုင်ရပ်တည်ပြီးတရုတ်တိုင်းငါနဲ့မူဝါဒကိုထောက်ခံကြောင်းဖြစ်နေတဲ့အခြေအနေပေါ်ငြင်းညမ်းစွာဖြေရှင်းကိုရှာဖွေကြောင်းမက်ခရွန်ကပြောခဲ့ပါတယ်အဒီပြောဆိုချက်တွေကြောင့်ထိုင်ဝမ်လွှတ်တော်ဥက္ကဋ္ဌယူစီကွန်ကပြင်သစ်ဟာလွတ်လပ်ခွင့်အပေါ်ဂရီကဝေထယုံကြည်ရလားလို့ Facebook လူမျိုးစာမျက်နှာကနေအင်္ဂါနေ့ကမေးခွန်းထုတ်ခဲ့တာကြောင့်ဗိုလ်ဒုနေမှာမက်ခရွန်ကအခုလိုထပ်မံရှင်းလင်းပြောကြားသွားတာပ
ါရုရှားရဲ့အချမ်းသာဆုံးစီးပွားရေးသမားနှစ်ဦးလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယင်းနှီးတဲ့မဟာမိတ်လည်းဖြစ်တဲ့အလီရှာဥစ်မန်နော့ဖ်နဲ့ရိုမန်အီဘရာမိုဗစ်တို့ရဲ့ဗဏ္ဍာရေးကွန်ရက်တွေကိုပြစ်မှတ်ထားပြီးအမေရိကန်နဲ့ဗြိတိန်တို့ကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်ဗြိတိန်အစိုးရနဲ့ညှိနှိုင်းပြီးဆောင်ရွက်တဲ့အခုအရေးယူမှုအသစ်ဟာလက်ရှိပြစ်ဒဏ်တွေကိုအားပြည့်ဖို့ရည်ရထားပြီးယူကရိန်းစစ်ပွဲမှာအသုံးပြုနေတဲ့အရေးပါတဲ့နည်းပညာတွေကိုရုရှားကရယူတင်သွင်းနိုင်တာတွေကိုတားဆီးဖို့ရည်ရတယ်လို့အမေရိကန်တာဝန်ရှိသူတွေကဆိုပါတယ်အာဆင်နယ်ဘောလုံးအသင်းရဲ့ရှယ်ယာတချို့ကိုအရင်ကပိုင်ဆိုင်ခဲ့ဘူးတဲ့ဥစ်မန်နော့ဖ်ဟာရုရှားကယူကရိန်းကိုမနစ်ကကျူးကျော်ဝင်ရောက်ပြီးနောက်အမေရိကန်နဲ့ဥရောပသမဂ္ဂတို့ရဲ့ပိတ်ဆို့အရေးယူမှုကိုခံရသူဖြစ်ပါတယ်1991ဆိုဗီယက်ယူနီယံပြိုကွဲပြီးနောက်ရုရှားရဲ့ရေနံနဲ့အလူမီနီယံစက်မှုလုပ်ငန်းတွေကနေတဆင့်ချမ်းသာကျွဲပွားလာခဲ့တဲ့အီဘရာမိုဗစ်ကလည်းမနစ်ကအရေးယူတဲ့စင်းမှာပါဝင်ခဲ့ပြီးသူပိုင်တဲ့ချဲလ်ဆီဘောလုံးအသင်းကိုရောင်းချဖို့ဖိအားပေးခံခဲ့ရပါတယ်။အခုနောက်ဆုံးအရေးယူတဲ့အထက်မှာဟန်ဂေရီနိုင်ငံဘူဒါဘတ်ကရုရှားထိန်းချုပ်ထားတဲ့ငွေကြေးအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာယင်းနှီးမြှုပ်နှံမှုဘဏ်လည်းပါဝင်တာပါ။ဒါအပြင်ရုရှားစစ်တပ်ကပံ့ပိုးထားတဲ့ရုရှားကလေးနဲ့လူငယ်မျိုးချစ်ပြည်သူလှုပ်ရှားမှုတက်မတော်ကိုလည်းရုရှားကိုထောက်ခံမှုနဲ့အရေးယူတဲ့စီးရင်မှာထည့်သွင်းခဲ့ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHzလိုက်ဒိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ကြာတာပရိမနဲ့ VOA ရသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Ailanga Adam Bia with Tare Swa, Majami Pian, a Lolo Nine Medu, Yonin Jow, Edima Yoshi Nede, American Tabla Joe Biden, Belfast Mu, Pidurego, Bodunega, Piocha, like Bare. The bombers are Jon Dugare, Jamper Musigo, Piamadwabe, Nangae, Jadego, Pichinjabo, Nangae, Marigo, Duga, Don like Bare. Democracy, Jenon, which are Taucha, name yet the vote to Nijago, Yashi Gabi, Da, Biopai, Ayala, Naga to a Toja Pibiachedero, Astra Dagdo, Mr. Biden, Piogetaba. Now, Ayalama, Landa, Suyan, a Baulu, the Democratic Unionist Party, Ne, Ayalan, a Baulu, the Symphony Party, Doja, Patipaja, Anna Miao, with a Suya, Pier, Lulu, Miao, Chinejara, Pibari. Ayalan, a Baulu, the Catholic Badawin, and Mudae, the Marine, Biden, and Emma, Sabi, Nilode, Protestant, the Bidon, the Marie Jama, Jampet, Dakai, Kejayaga, Taucha, Nemia, the Baudu, Nija, Ninjago, Lunged, and the Sanganega, Yashigera, Pibari. Eddie,
တော့ကြနေမြတဘောတူညီချက်25နှစ်မြောက်ထိမှတ်ကိုတက်ရောက်ဖို့အတွက်သဘရဘိုင်ဒန်ဟာအမေရိကန်ကိုရောက်ရှိနေတာဖြစ်ပါတယ်ဘရာဇီးသမ္မတလူးဝစ်အန်အာစီယိုလူလာဒါဆီဗာဟာအင်္ဂါနေ့ကတရုတ်နိုင်ငံခီးစဉ်ကိုစတင်လိုက်ပါပြီတရုတ်ဟာဘရာဇီးရဲ့အကြီးဆုံးကုန်သွယ်နိုင်ငံဖြစ်ပြီးဒီခီးစဉ်အတွင်းနှစ်နိုင်ငံဆက်သွယ်ဆက်ဆံရေးခိုင်မာစေဖြင့်ခရင်လှတဲ့ယူကရိန်းညဉ့်ညံ ပေးဖို့အလိုရှိနေပြီးဒီကတစ်ဆင့်ဘရာဇီးကိုကမ္ဘာဆက်ကုန်ပြန်လည်ရောက်ရှိစေချင်တာဖြစ်ပါတယ်ဒီခီးစဉ်တွင်ယူကရိန်းအရေးအပြင်ဘရာဇီးသမ္မတလက်ထက်တုံးကအရင်ဘရာဇီးသမ္မတလက်ထက်တုံးကချောချောမွေ့မဖြစ်ခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးမှာပါလူလာရဲ့နှစ်ရကြာခီးစဉ်တွင်တရုတ်နဲ့ဘရာဇီးအကြားအ ਨੇ စုံသဘောတူညီချက်20လက်မှတ်ထိုးဖို့ရှိပါတယ်လူလာဟာရှန်ဟိုင်းနဲ့ဘေကျင်းကိုသွားဖို့ရှိပြီးတောက်ကြနေ့မှာတရုတ်သမ္မတနဲ့တွေ့ဆုံဖို့ရှိပါတယ်ဘရာဇီးနဲ့တရုတ်နိုင်ငံတွေဟာကမ္ဘာအရေးရာနိုင်ငံရေးကိစ္စတွေမှာအမေရိကန်လွှမ်းမိုးမှုစနစ်ကိုပြောင်းလဲဖို့တွန်းအားပေးနေကြတာပ
ါတရုတ်တွေပြန်လည်ဖွင့်လှစ်ကြပြီးနိုင်ငံသားသမားဆက်ဆံရေးပုံမှန်ပြန်ထူထောင်ဖို့အတွက်အီရန်ကိုယ်စားလှယ်အဖွဲ့ဟာဆော်ဒီအာရေဗျနိုင်ငံကိုဗိုလ်တုနေကရောက်ရှိသွားကြပါတယ်။နိုင်ငံခြားတန်ငင်းတမန်ငင်းပြတ်တောက်နေခဲ့တာက9နှစ်ကြာခဲ့တာပါ။အီရန်ကိုယ်စားလှယ်အဖွဲ့ဟာမြို့တော်ရီယာမှာတန်ယုံဖွင့်မှာဖြစ်တယ်လို့ဂျေရာမှာလည်းကောင်စစ်ဝင်ယုံဖွင့်လိပြီးအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့လုံခြုံဆောင်တာတွေကိုအမြဲတမ်းကိုယ်စားလှယ်အဖွဲ့ထားရှိဆောင်ရွက်သွားမှာဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနဆာကနာနီကပြောပါတယ်။အီရန်တပ်ပရအီဘရာဟင်ရိုက်စီကိုလည်းဆော်ဒီအာရေဗျနိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ထားတယ်လို့အီရန်ကဆိုပါတယ်။
ဗြိတိရှတော်ဝင်မိသားစုနဲ့အတိုက်ခံနေဖြစ်ခဲ့တဲ့မင်းသားဟယ်ရီဟာပါကမဲတော်တတိယမြောက်ချားစ်ဘင်ရဲ့နန်းတက်ပွဲကိုတက်ရောက်မယ်လို့ဘာကင်ဟမ်နမ်တော်ကကြေညာလိုက်ပါတယ်တော်ဝင်မိသားစုအပေါ်လူမျိုးရေးခွဲခြားမှုမီဒီယာတွေအပေါ် PRP ခြေလှမ်းမှုတွေနဲ့ဟယ်ရီကဆွဆွဲခဲ့လို့သူ့ကိုနန်းတက်ပွဲဖိတ်ပါမလားဆိုပြီးအစောပိုင်းမှာလူတွေထင်ကြီးပေးခဲ့ကြတာပါမင်းသားဟယ်ရီရဲ့ကြေညာတော် Success မျိုးဇာဂရောမေဂန်ရဲ့သူတို့ရဲ့ရင်သွေးနှစ်ဦးတို့ကတော့ဒီကယ်လီဖိုးနီးယားတောင်ပိုင်းနေအိမ်မှာကြံရင်မယ်လို့နန်းတော်တွင်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ Direct from Washington The Voice of America VOA ကျွန်တော်ဝိနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥတည်မောင်သန်းနဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှမြန်မာပြည်အမေရိကန်နဲ့သက်ဆိုင်တဲ့အကြောင်းကိုအရင်ပြောပြပါမယ်စကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးရွာကို AP 17ရက်နေ့စစ်ကောင်စီတပ်တွေလေကြောင်းကနေတိုက်ခိုက်မှုအတွင်းကလေးငယ်30ကျော်အပါအဝင်လူ130ဝန်းကျင်တည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှာပြဋ္ဌာန်းထားပြီးသား NDAA ဥပဒေပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်အလက်တွေကိုအမြန်ဆုံးထိထိရောက်အကောင့်ထဲပေါ်ပေးပြီးတော့အရေးယူပေးဖို့မြန်မာရေးလှုပ်ရှားသူတွေကဒီဗုဒ္ဓဟူးနေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရှိကိုတွားရောက်ပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးသလိုဆန္ဒပြခဲ့ကြပါတယ်အဲ့ဒီဆန္ဒပြပွဲမှာဦးဆောင်ပါဝင်တဲ့ကိုစံမန်းကိုမေးမြန်းကြည့်ရမှာသူကအခုလိုစာပြောပါတယ်
โอเคကျွန်တော်ဒီနေ့အဓိကကြားတဲ့တောင်းဆိုမှုကတော့အချက်လေးချက်ရှိပါတယ်။နံပါတ်1ကတော့ကျွန်တော်တို့ဒီကြီးရွာမှာဖြစ်ခဲ့တယ်လို့မနစ်ကKIA ချင်းစုနယ်မြေမှာဖြစ်ခဲ့တယ်လို့အဖြစ်မျိုးတွေဖြစ်မဖြစ်အောင်လို့ကျွန်တော်တို့ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြစ်မဲ့တဲ့ရက်တီရက်သားတွေကိုကာကွယ်နိုင်ဖို့အတွက်ဒီလေကြောင်းရံအလမ်းပေါ့နော် system ကိုကျွန်တော်တို့ကို NDA မှာပါတဲ့အချက်အတိုင်းကူညီပေးဖို့နောက်နံပါတ်2ကတော့ MOGE ပေါ့နော်မြန်မာရေနံနဲ့သဘာဝတကွေးလုပ်ငန်းကိုအမြန်ဆုံးပ Facebook တာစီမှုတွေကိုအမေရိကန်အစိုးရအနေနဲ့တိတိကျကျလုပ်ပေးဖို့နောက်နံပါတ်3ကတော့လင်းစီတွေမပို့ပေးရင်လင်းစီတွေမရရှိရေးပေါ့နော်အဓိကအားဖြင့် India Time Company တွေကဒီမြန်မာစစ်ကောင်စီကိုလင်းစီတွေတင်သွင်းပေးမှုကိုဆက်ချင်းရပ်တန့်ပေးဖို့အတွက်ပါခင်ဗျဒီလင်းစီတွေမရှိလေမှကျွန်တော်တို့ PPP သားတွေအပြစ်မဲ့တဲ့အရက်သူဟောအရက်သားတွေကိုကောက်ွယ်ပေးနိုင်မှာဖြစ်ပါတယ်နောက်နံပါတ်4ကတော့စစ်ဘေးရှောင်တွေအပြစ်မဲ့တဲ့ရက်သူရက်သားတွေကိုအကူအညီပေးမယ်ဆိုတဲ့ NDA Act မှာပါတဲ့အတိုင်းအကူအညီပေးဖို့ဒါပါပဲခင်ဗ
ျဟုတ်ကဲ့အဲ့ဒီတော့ဒီအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနထွက်တွေ့တဲ့ပုံကိုအနေနဲ့ဘယ်လိုမျိုးပြန်ပြီးတော့တုတ်ပြန်ပြောဆိုကြတိပေးတာရှိပါတယ်ခင်ဗျအ
မေရိကန်နိုင်ငံသားဝန်ကြီးဒီဘာမာဒက်တာဝန်ခံပေါ့နော်မစ္စတာလမ်ကနေပြီးတော့မှသူကျွန်တော်တို့ကိုတည်တည်ချာချာလေးပြောတော့တာတခုတော့ရှိပါတယ်သူတို့ဒီအချိန်နဲ့ဟိုတပြေးညီသူတို့လုဆောင်နေတယ်ဒီဗစီကြီးမှာဘုံအပြစ်မဲ့တဲ့ပြည်သူတွေဘုံကျတဲ့အပေါ်မှာသူတို့ရှိကို information တွေကိုရှင်းရှင်းရောက်ပါတယ်တပ်ပုံတွေရောက်တယ်ဗီဒီယိုတွေရောက်တယ်အတန်ဖိုင်တွေရောက်တယ်တို့ကလူပဲတခြားပြည်နယ်တဲ့အတိုင်းမှာပြည့်ပြည့်နေတဲ့ဖြစ်ပျက်တွေအားလုံးကလည်းသူတို့အချိန်နဲ့တပြေးညီသိရှိနေတဲ့အတွက်သူတို့ကတော့အမြန်ဆုံးနဲ့အတက်နိုင်ဆုံးနဲ့သူတို့အထီးရောက်ဆုံးအကူအညီကိုပေးဖို့အတွက်ကိုသူတို့အမြန်ဆုံးလှုပ်ဆောင်နေပါတယ်လို့တော့ကျွန်တော်ကဟိုပါပေါ့နော်ပြောပြသွားပါတယ
်ဟုတ်ကဲ့ဆိုတော့ကိုဆမ်မန်းတို့ကဒီဝါရှင်တန် DC မှာရှိတဲ့ဟလာတမရအိမ်ဘူးတော်တို့နိုင်ငံသားကြီးဝန်ကြီးဌာနတို့ကိုအခါအားလျော်စွာတွားရောက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေအကြိမ်တလဲလဲလုပ်ခဲ့တာရှိခဲ့တယ်ဗောနော်ဆိုတော့အူတစ်ခေါက်ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရစီကဟလာဘယ်လိုလှုပ်ဆောင်လာမှာကိုမျှော်လင့်နိုင်ပါသလဲခင်ဗျအ
ဓိကအချက်ဖြစ်တဲ့အမေရိကန်အောက်လွှတ်တော်နဲ့အချက်လွှတ်တော်ဗောနော်ဒီပါလီမန်မှာ pass ဖြစ်သွားတဲ့ NDAA မှာပါဝင်နေတဲ့ဒီဘာမာအက်ကိုအမြန်ဆုံးအကောင့်တွေပေါ်ပြဖို့ကတော့ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ပါခင်ဗျအဓိကဦးတည်ချက်ပါနောက်ပြီးတော့ကျွန်တော်တို့ဒီနေဆက်ဒေတာတွေမှာရှိတဲ့တိုင်းသားတွေစစ်ဘေးဆောင်တွေတိုင်းသားဒေတာမှာရှိနေတဲ့ EAO တွေဒါတွေအားလုံးကိုသိရမဟုတ်တဲ့လူမှုဖူလုံရေးဆိုင်ရာအကူအညီပေါ့နော်အဲ့ဒါတွေအားလုံးကိုပေးဖို့အတွက်ကိုကျွန်တော်တို့ကအမြန်ဆုံးပဲပေါ့နော်ဟိုအကူအညီတောင်းနေပါတယ်ခင်ဗ
ျကိုစမ်းမန်းကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါခင်ဗျ
ဗီအိုရဲ့မြန်မာပြည်ခြားသားပရိနေမနေ့ခင်အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျအခုတခါတော့ဒီစစ်ကောင်စီလေကြောင်းတိုက်ခိုက်မှုရပ်တန့်အောင်လုပ်ကြဖို့ကုလအထူးကိုယ်စားလှယ်တိုက်တွန်းတဲ့အကြောင်းကိုပြောပြချင်ပါတယ်။ကလေးငယ်တွေအပါအဝင်အရသာအများပြားသေဆုံးခဲ့ရတဲ့မြန်မာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာလူမှုကျင့်ဝတ်သဘောအရလက်ခံလို့မရတယ်လို့နိုင်ငံတကာဥပဒေအရလည်းတရားဝင်မှုမရှိတာကြောင့်နိုင်ငံတကာအနေနဲ့ဒါတွေကိုရပ်တန့်နိုင်ဖို့လုပ်ရမယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်တဲ့ Tom Andrews ကိုမဲ့အင်ဂျင်နိုင်ကနေပြီးတော့ Skype ကနေတဆင့်ဆက်သွယ်မိမြန်းထားပါရခင်ဗျာ
စစ်ကောင်စီရဲ့အင်္ဂါနေ့ကလေကြောင်းတိုက်ခိုက်မှုတွင်ဗစီကြီးကျေးရွာကကလေးအနည်းဆုံး30အပါအဝင်လူပေါင်း100ကျော်သေဆုံးခဲ့တဲ့ဖြစ်ရကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကအပြင်းထန်တုံ့ပြန်ကန့်ကွက်ခဲ့ကြပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ရေးနိုင်ငံတကာအနေနဲ့ပိုးပြီးအလုပ်လုပ်ကြဖို့လိုအပ်နေကြောင်း VOA ကို Skype ကနေအခုလိုပြောပါတယ
် I am horrified but I'm not surprised the hunter has demonstrated that it has no regard whatsoever
ကျွန်တော်တကယ်ပဲထိတ်လန့်မိပါတယ်ဒါပေမဲ့မှန်မောပါဘူးမြမကလေးငယ်တွေမိသားစုတွေအပြစ်မဲ့သူတွေရဲ့အသက်လုံခြုံရေးနဲ့ပတ်သက်လို့ဘာကောင်းမှအလေးထားတာမျိုးမရှိဘူးဆိုတာကိုစစ်ကောင်စီကတရုတ်ပြခဲ့တာဖြစ်ပါတယ်အဆိုအဝါဆုံးကတော့စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုရန်သူလို့သတ်မှတ်ပြီးတော့တိုက်ခိုက်တာအကြမ်းဖက်သမားတွေလို့တစိုက်ခတ်ပြီးအင်အားအလုံးကျုံသုံးဖိနှိပ်နေတဲ့အတွက်စကိုင်းတိုင်းဒေသတွင်းသမကမြန်မာနိုင်ငံတဝန်းအပြစ်မဲ့ပြည်သူတွေဒီဆိုးကျိုးကိုခံစားနေရတာပါတကယ်ကိုကြောက်စရာကောင်းပါတယ်ဒီလိုတိုက်ခိုက်မှုမျိုးလုံးဝလက်ခံနေစရာအကြောင်းမရှိပါဘူးနိုင်ငံတကာတိုင်းဝိုင်းအနေနဲ့ဒီလိုစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုကိုရပ်တန့်မှုပိုးပြီးအလုပ်လုပ်ရမှာဖြစ်ပါတယ်
။ How serious are the number? ဒီလိုအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေအရဆိုရင်ဘယ်အတိုင်းအထာတိချိုးဖောက်နေပါသလဲရှင့်
။ They're extremely serious. I mean, first of all, we've seen a significant uptick, a significant increase.
ဒီလိုလေကြောင်းတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်ပါတယ်။ပထမချက်ကတိုက်လေယာဉ်တွေနဲ့ဘုံကျဲတာရဟယင်းတွေနဲ့ရွာတွေကိုဆင့်ပြီးပြစ်ခတ်တာတွေကိုစစ်ကောင်စီတပ်တွေကျူးလွန်တာထင်ထင်ရှားရှားတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပြစ်တက်နိုင်နေ။ရွာလုံးချစ်ကိုသူတို့ပြစ်ခတ်နေတာပါ။ဒါတွေဟာစစ်ရာဇဝတ်မှုရဲ့လက္ခဏာတွေဖြစ်ပါတယ်။ ဒါတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါဒါဟာကိုကျင့်တရားရှိတော်ကလည်းလက်မခံနိုင်ုံသာမကနိုင်ငံတကာဥပဒေရှိတော်မှာဆိုရင်စစ်ကောင်စီလောက်ရကတရားမဝင်ပါဘူ
းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဗစီကြီးကျေးရွာကိုလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအတည်ပြုခဲ့ပြီးဒီလိုတိုက်ခိုက်ရတာဟာအကြမ်းဖက်အုပ်စုလို့စစ်ကောင်စီကသတ်မှတ်ထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လက်အောက်ခံ PDF အဖွဲ့တွေကြောင့်ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်
စစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခတ်မှုတွေရပ်တန့်သွားအောင်လို့နိုင်ငံတကာအနေနဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့ကိုကုလထူးကိုယ်စားလှယ်ကတိုက်တွန်းသွားတဲ့အကြောင်းဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲကလေးမျိုးတဝိုက်မှာဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တွေဆိုပြီးစစ်ကောင်စီတပ်တွေဝင်ဖမ်းတဲ့အကြောင်းကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA American တန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရပါမယ်။ကလေးမျိုးတောင်ပိုင်းတာစီကျေးရွာမှာစစ်ကောင်စီတပ်ကကျေးရွာတွင်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တချို့နဲ့ကျေးရွာနေအရတားအတော်များများကိုဖမ်းဆီးသွားတယ်လို့ကလေးကာကွယ်ရေးအဖွဲ့တွေကပြောပါတယ်ကလေးမျိုးနယ်ထဲမှာတော့ဒီအပိုင်းတိုက်ပွဲတွေညင်သက်နေပေမဲ့စစ်ဆောင်တို့ချို့နေရမပြန်နိုင်ကြသေးပါဘူး။ကလေးမျိုးနယ်တွင်အခြေအနေနဲ့ပတ်သက်ပြီးပေးပို့လာတဲ့သတင်းကိုတော့ကိုသားညွန်ဦးကတင်ဆက်မှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းကလေးမျိုးနယ်လေးမိုင်ပဲကွာဝေးတဲ့ကလေးမျိုးတောင်ပိုင်းတာစီကျေးရွာကိုဧပြီ၁၂ရက်နေ့မနေ့ပိုင်းကမြန်မာစစ်ကောင်စီတပ်တွေဝင်လာပြီးတော့ကျေးရွာပြည်သူ့ကာကွယ်ရေးအဖွဲ့အနေနဲ့သူ့ရဲ့မိသားစုဝင်တွေကိုဖမ်းဆီးတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။ဖဆီစင်မှာတန်ရသူတွေရှိတယ်လို့လည်းကလေးပြည်သူကာကွယ်တပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ည3နာရီခွဲလောက်ကဝင်ရှိတယ်။ကာကာဘကျတော့10ရက်တယောက်ကိုကျွန်တော်ဒီချိန်ထားလိုက်ခင်ဗျာ။အဲ့ဒါဖေးခုနေလည်းကြားတယ်။သူရဲ့မိသားစုကလည်းချင်းမျိုးတော်ဖြစ်တဲ့ဟာရင်20နဲ့မှ3ရက်ကိုတော့ဖန်စီသွားတယ်။ဖန်စီသွားပြီးတော့ဒီတော့2နာရီ30ချိန်မှာတစ်ခါပြန်ဝင်တယ်။ပြန်ဝင်ပြီးတော့အဲ့ကောင်လေးရဲ့ရဲဘော်ရဲ့ဖုန်းကနေခေရဟာတွေကိုသူတို့ရွာထဲမှာပြန်နေလိုက်ဖမ်းတာ။ทำไมค่อยเปลี่ยนวงเปลี่ยนไลค์ท่านขึ้นมา25รอบทีป่าตัวเลยท่านท่านได้ท่านตัวเลยเปลี่ยนลุท่าละเตยออกมาไม่ผิดดิเตยจ๋าดิคู่เราดักษะได้ขอตัวมาเลย
สิทธิ์ห่าญณีบายมาดิตาสีจี้ห่าเลยก็เปลี่ยนเลยถั่วขวาตัวไปแล้วนอกจี้ห่าเลยมามีชูเกเลยหลูเลยดิษากันก็ပြောว่าเลยดิอภิเพชดีเนี่ยปัดตะลุญมาสิกองสีเป็ดก็ตะซงเตียทุบเปลี่ยนตาမျိုးတော့ไม่ရှိပါဘူးဒါပေမဲ့လေ PDF ตับพ่อองค์นี่ห่าจี้ห่าတွေကိုฉีပြီးတော့จ้ําဖက်လုပ်ငန်းนี่หลุดတယ်สุบีญมาสิกองสีก็ซุซွဲမှုတွေရှိท่าတော့ဒီတော့တွင်မှာဒီအပိုင်းတော့တိုက်ပွဲတွေကညင်သက်နေပါတယ်တိုက်ပွဲညင်သက်နေလို့အိမ်ပြန်သူတချို့ရှိပေမဲ့တိုက်ပွဲတွေထပ်ဖြစ်လာပြီးတော့ကြေးရွာကိုစစ်တပ်ကလက်နက်ကြီးတွေပစ်ခတ်လာမှဆိုရင်လို့အိမ်မပြန်နိုင်သေးတဲ့စစ်ပေးရှောင်းတွေလည်းရှိတယ်လို့ကလေးစစ်ပေးရှောင်းကူညီရေးတွဲဘက်တာဝန်ခံကိုဂျပန်ကြီးကပြောပါတယ
်ချိုးတွေကလည်းအဲဒီကိုယ့်ရဲ့ကိုယ့်ကိုကိုယ့်ရင်ကိုယ့်ရောပြန်ကြတယ်ပေါ့နော်ပြန်ပြီးညီကြတယ်အဲချိုးကြောင့်လည်းဒီမပြန်ရသေးဘူးကြောက်နေကြတယ်ပေါ့နော်ဒီစစ်ကောင်ကြီးရဲ့လက်နက်ကြီးထပ်ပြီးရောအဲ့လိုမျိုးတို့ဘယ်လိုစံတန်ပစ်ခတ်တာလို့ထပ်ပြီးကြွေးလို့လာမှာကိုဟိုတဆေဝင်နေတည်တယ်ဆိုရင်စီရှိနေတယ်ဆိုတော့ဆိုသူ့ကိုပြည်သူနေနေကြောက်လဲဒီခုနပေါ်လို့ဟိုဒီမြွေလေးဒီမှာတိတ်ချောင်းတာမျိုးတွေပေါ့နော်အဲသူတို့ဒီဟိုဒီချက်ချောင်းတွေပေါ့နော်ဆက်ပြီးဆိုအဲ့လိုမျိုးအဲ့လိုနေရာမျိုးမှာသူတို့တိတ်ချောင်းတာမျိုးတွေရှိနေသေးတယ်ပေါ့
ကုညီပေးနေသူတွေကစစ်ပေးရှောင်းတွေကိုအစားတောက်တွေလှူဒန်းဖို့လုပ်နေတာတွေရှိနေပေမဲ့စစ်ပေးရှောင်းဥယျာဉ်များလာတဲ့အတွက်ဆန်းရဲခါလိုအပ်ချက်တွေပို့ပြီးတော့ရှိနေတယ်လို့လဲကုညီပေးသူတွေကပြောပါတယ်ခင်ဗျာ
ဒါတော့ဒီစကိုင်းတိုင်းကလေးမြို့နယ်အတွင်းမှာဖြစ်ပျက်နေတဲ့အဖမ်းဆီးအခြေအနေနဲ့ပတ်သက်ပြီးကိုသားညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းနားဆင်နိုင်ပါတယ်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါရမရှင်
။မြန်မာစစ်ကောင်စီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းခဲ့တဲ့အပေါ်အမေရိကန်အစိုးရအနေနဲ့အပြင်းအထန်ကန့်ကွက်ရှုံချပါတယ်။ NLD ဟာ2020ခုနှစ်ရွေးကောက်ပွဲကိုအပြတ်အသတ်အနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်က2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးစစ်အုပ်ချုပ်ရေးကိုစန့်ကျင်ဆန္ဒပြသူတွေအပေါ်ရရဆက်ဆက်နှိမ်နှင်းခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်အပါအဝင်အရေးပါတဲ့အရွေးချယ်ခံခေါင်းဆောင်တွေဟာနိုင်ငံရေးအရာဖန်တီးထားတဲ့ဆွဆွဲချက်တွေနဲ့တရားစွဲဆိုထောင်ချခံထားရပါတယ်။အခြား NLD အဖွဲ့ဝင်အများအပြားဟာလည်းထောင်သွင်းအကျဉ်းချခံထားရပါတယ်။နိုင်ငံရေးပါတီ40ကိုဖျက်သိမ်းရတာဟာကျင်းပမဲ့ရက်တောင်တတ်မှတ်ထားနိုင်ခြင်းမရှိသေးတဲ့ရွေးကောက်ပွဲဝင်ဖို့ပါတီမှတ်ပုံမတင်တာကြောင့်လို့စစ်ကောင်စီကအကြောင်းပြပါတယ်။ NLD မှတ်ပုံမတင်တဲ့အကြောင်းကတော့ရွေးကောက်ပွဲကော်မရှင်ဟာတရားဝင်မှုမရှိတဲ့စစ်ကောင်စီကဖွဲ့စည်းပေးထားတဲ့အတွက်ဖြစ်တယ်လို့ NLD ကပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူဗန်တန်ပတေးပြောဆိုရမှာတော့မြန်မာပြည်မှာဘယ်ရွေးကောက်ပွဲမဆိုတိုင်းပြည်အရေးကိစ္စမှာပါဝင်ပတ်သက်သူအလုံးမပါဝင်ဘူးဆိုရင်ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်သတ်မှတ်နိုင်မှာမဟုတ်ပါဘူးလို့ပြောဆိုခဲ့ပါတယ်။စစ်အုပ်ချုပ်ရေးကိုကြဲကြဲပြန့်ပြန့်ဆန့်ကျင်တိုက်ခိုက်မှုတွေရှိနေပြီးစစ်ကောင်စီတပွဲတဲကပဲရွေးကောက်ပွဲဖြစ်ဖို့တွန်းလှုပ်နေမယ်ဆိုရင်မတည်ငြိမ်မှုတွေဟာပိုဆိုးလာနိုင်ပါတယ်။မတည်ငြိမ်မှုတွေဟာမြန်မာပြည်သူတွေအလိုရှိတဲ့အရာတွေမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်တွေ့ကြုံခဲ့ရတဲ့ကြေကွဲစရာအဖြစ်အပျက်တွေကတော့လူပေါင်း 3,000 လောက်အသက်ခံခဲ့ရပြီး 18,000 လောက်အဖမ်းခံခဲ့ရပါတယ်လူပေါင်း 1.3 သန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်မကြာသေးမီကမှအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့လူအခွင့်အရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖော်ပြထားတာကတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစိုးဝါရုံမာမှုတွေကိုဆက်လက်လှုပ်ဆောင်နေပြီးတိုင်းပြည်အနှံ့လူအခွင့်အရေးချိုးဖောက်မှုတွေပိုပြီးကျူးလွန်လာနေတယ်လို့ဖော်ပြထားပါတယ်။အထွေထွေရွေးကောက်ပွဲမတိုင်မီဒါဇင်နဲ့ချီတဲ့နိုင်ငံရေးပါတီတွေကိုစစ်ကောင်စီကဖျက်သိမ်းခဲ့တဲ့အပေါ်နိုင်ငံတကာကပြစ်တင်ရှုံချပါတယ်။ဂျပန်အစိုးရကလည်းအပြင်းအထန်ရှုံချပါတယ်။ဒီလောက်ရကြောင့်အခြေအနေတွေတိုးတက်လာဖို့အတွက်ပုံမှုခက်ခဲသွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ပြင်သစ်အစိုးရကလည်းစစ်ကောင်စီရဲ့လှုပ်ရဟာလွတ်လပ်စွာပေါ်ပြခွင့်လွတ်လပ်စွာစီရင်ခွင့်တွေအတွေ့နောက်ထပ်ဆိုးရွားတဲ့အဆင့်တစ်ခုကိုရှော့ချသွားတာလို့ဝေဖန်ပါတယ်။ဗြိတိန်နိုင်ငံကလည်းဒီလှုပ်ရဟာမြန်မာပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်ကိုစော်ကားတိုက်ခိုက်လိုက်တာပဲဖြစ်တယ်လို့ပြစ်တင်ဝေဖန်ပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တင်တဲ့ချီရှေ့ချခဲ့ပြီးအပြင်းထန်ကြိုးပမ်းလှုပ်ဆောင်ခဲ့ရတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလွန်ခဲ့တဲ့နှစ်နှစ်ကစစ်တပ်ကဝင်ရောက်နှောက်ယှက်ရပ်တန့်စေခဲ့ပါတယ်။မြန်မာပြည်သူတွေရဲ့ပြင်းပြတဲ့ဆန္ဒတွေအတွေ့အမေရိကန်ပြည်ထောင်စုရဲ့ထောက်ခံကူညီမှုကတော့မယိမ်းမယိုင်ဆက်လက်ရှိနေမှာဖြစ်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူပက်တယ်ပြောဆိုကြေညာခဲ့သလိုပဲမြန်မာပြည်မှာအလုံးပါဝင်ပြီးစစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာသည့်အထိအပိထောက်ခံကူညီလှုပ်ဆောင်သွားမှာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
။ VO အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမရှင်။
မြန်မာစစ်ကောင်စီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းခဲ့တဲ့အပေါ်အမေရိကန်အစိုးရအနေနဲ့အပြင်းထန်
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်အတန်ရဲ့မြန်မာပြည်ကြသပလေးနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51လိုင်းလမီတာ190အပြင်VOA ရဲ့ Facebook စာမျက်နှာကပါ Direct ကြည့်ရှုနားဆင်နိုင်ကြတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးကျော်စံသားရဲ့ Editor နဲ့ဆွေးနွေးကန်ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာဒီလူထုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ရမှာကတော့
ဒီကိစ္စထဲမှာပါတဲ့တချို့ဓာတ်တွေကဆရာစီးရိတ်နဲ့စီးရိတ်နဲ့ရတယ်ကိုသွားပြီးတော့ထိခိုက်နိုင်တာလေးရှိတယ်။အဲဒါကြောင့်စီးသွားတာနည်းတယ်လို့စီးပူတယ်လို့ကျင်တယ်လို့ဆိုတဲ့တက်တာလေးရှိ
ရပေါ့เนาะဒါကတော့ဆရာတို့ပတ်စင်ကန္နာတွေတဲကမှအခုရင်ဆုံးတော့ဦးကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ချင်ပါတယ်မြန်မာပြည်ထနာပြည်လေရေးနိုင်ငံတကာကဘာလုပ်နိုင်ပါသလဲစစ်အုပ်ချုပ်ရေးတက်ဆိုးရှီလာတာနဲ့အမျှ net ဆိုင်တဲ့အတ္တဒုက္ခကြုံလာရချိန်မှာပြည်သူတချို့ကတော့နိုင်ငံတကာကအကူအညီကိုတောင်းတလိုလားကြသလိုတချို့ကလည်းအားမလို့အားမရဖြစ်နေကြပါတယ်မြန်မာပြည်ပကပြည်လေရေးအတွက်နိုင်ငံတကာကဘာလုပ်ပေးနိုင်သလဲဆိုတာဦးကျော်စံသားကိုမမများသူစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါဆရာဦးကျော်စံသားဒီအခုမြန်မာနိုင်ငံရေးအချက်တဲနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတကာကဟိုပို့ပြီးတော့တွန်းအားတွေပေးလာတယ်နောက်တစ်ခါပို့ပြီးတော့စိုးရိမ်တဲ့အနေအထားတွေရှိလာတဲ့အချိန်မှာပဲအာဆီယံဂျာဝင်ဘူဂျိုးစားလာတော့တွေ့ရပါတယ်အခုလက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့ပေါ့နော်အရင်ကအာဆီယံဥက္ကဋ္ဌတွေနဲ့ဘယ်လိုမျိုးဟိုအတားချက်တွေရှိပါသလဲဆရာ
အတားချက်အများကြီးရှိပါတယ်အင်ဒိုနီးရှားကအာဆီယံထဲမှာအင်အားအကြီးဆုံးနိုင်ငံဖြစ်တယ်စီးပွားရေးအဖြစ်ရောနောက်ပြီးဒီမိုကရေစီခိုင်မာလာတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်နောက်ပြီးမြန်မာနဲ့တူတာကမြန်မာနိုင်ငံမှာလို့ဆရာနာရှင်စနစ်ကနေပြီးတော့လူထုကဖြုတ်ချပြီးတော့တော်လှန်ပြောင်းလဲလာတဲ့နိုင်ငံဖြစ်တယ်ဒါလည်းအသာတယ်ဒါအပြင်နိုင်ငံတကာကမ္ဘာအရေးမှာလည်းအင်ဒိုနီးရှားအရေးပါတယ် G20 အစည်းအဝေးသူတို့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့စတာတွေပေါ့လေဆိုတော့သူတို့နိုင်ငံခေါင်းဆောင်ဖြစ်တဲ့သမရဝီရိုလိုအနေနဲ့လည်းသူရဲ့သိခါကိုတင်ကျင်တဲ့သဘောလည်းရှိနေဆိုတော့သူကဆန္ဒရောတကယ်လုံနိုင်တဲ့အခြေအနေရောရှိတယ်လို့ဆိုရမှာပါဒါဒီဘုရားအဖြစ်ပြောရင်ပေါ့လေအသာချက်တွေပါအဲ့ဒါက
ဒါမဲ့ဆရာဒီအာဆီယံမှာကဒီရှိနေတာကဒီဘုံသဘောအတူညီချက်ပေါ့နော်အဲ့ဒါလည်းရှိရဲ့နောက်တစ်ခုကဒီတနိုင်ငံနဲ့တနိုင်ငံဂျာဝင်ဟိုမဆွတ်ဖက်ရေးမူကလည်းရှိနေတယ်ဆိုတော့ဒါကြောင့်တိတ်ပြီးတော့ထင်သလောက်ရှေ့မတိုးနိုင်တာကိုလည်းတွေ့ရတယ်ဆရာတရားတော့ဒီတော့ဒီအဖွဲ့ဝင်အာဆီယံနိုင်ငံတွေအနေနဲ့ဘလို့အခန်းကဏ္ဍကနေပြီးတော့ပါဝင်လာတင့်နေလို့ထင်တယ်ဆရာ
အာဆီယံမှာအခုထပ်မထတာကတော့ဘုံသဘောတူညီချက်၅ချက်ပေါ့လေ 5PC လို့ခေါ်တာပေါ့အဲ့တော့အဲ့ဒီဘုံသဘောတူညီချက်၅ချက်ကိုပဲသူတို့အခိုင်အမာလုပ်နိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အများစုပြောဆိုပဲအာဆီယံမှာ consensus to non interference လို့ဆိုရယ်ကန်တကြတဲ့ရှိရယ်ဆိုဒီဘုံသဘောတူညီချက်၅ချက်ရရှိနိုင်ခဲ့ခြင်းဒီဘီလီယံအာဆီယံရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ပြောမှာဒီလောက်ရခဲ့ဖို့ကိုတော်တော်လေးညှိယူခဲ့ရတယ်အဲ့ဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလည်းသဘောတူညီပြီးဖြစ်တယ်လက်ခံပြီးဖြစ်တယ်ဆိုတော့ဒါဟာတော်တော်လေးအရေးပါတဲ့အချက်ပါဆိုတော့အာဆီယံဟာဒီဟာကိုပဲ၅ချက်ကိုဖြစ်အောင်ဆက်ပြီးတော့တွန်းရမယ့်သဘောရှိပါတယ်ဆိုတော့ဘရူနိုင်းတို့ကင်ဘောဒီးယားတို့မတွန်းနိုင်ခဲ့တဲ့ဟာကိုသူရဲ့အင်အားနဲ့သူရဲ့အသာချက်နဲ့ဘယ်လိုဆက်ပြီးတွန်းနိုင်မလဲဆိုတာပဲသူတို့အဓိကကြားတဲ့အခြေအနေဖြစ်ပါတယ်အဲ့ဒါပဲကျွန်တော်ကြည့်ရမှာပေါ့
ဒါဆိုရင်ဒီကုလသမဂ္ဂရဲ့အနေထားရောနောက်ပြီးတော့ကုလသမဂ္ဂအနေနဲ့ကဘယ်လိုဖိအားတွေပေးနိုင်တယ်လဲနောက်အနောက်နိုင်ငံတွေသူတို့ကဘယ်လိုအနေထားရှိလဲဆရာ
ကုလသမဂ္ဂအာဆီယံအခုဥက္ကဋ္ဌဖြစ်နေတဲ့အင်ဒိုနီးရှားကမြန်မာအရေးကိုကင်တွယ်ဖို့အတွက်အထူးကိုယ်စားလှယ်ရုံးတစ်ခုစီကြဖွင့်တယ်နောက်ပြီးတော့အဲဒီနိုင်ငံသားရေးဝန်ကြီးကလည်းတလောတုံးကပဲကုလသမဂ္ဂဆိုင်မြန်မာဆိုင်ရာကုလသမဂ္ဂအထူးကူညီနဲ့တွေ့တယ်ဆိုတော့ကုလသမဂ္ဂဟာအာဆီယံကိုပဲအဓိကထားပြီးတော့တွန်းနေတဲ့သဘောတွေ့ရပါတယ်ဆိုတော့အာဆီယံဘက်ကပြောတာကတော့သူတို့ဟာတိုးတက်မှုရှိခဲ့တယ်တဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကဘယ်နေရာမှာလဲဆိုတော့ humanitarian စာနာမှုအကူအညီပေးတဲ့နေရာမှာအသာချက်တွေတွေ့ခဲ့တယ်အောင်မြင်မှုတွေရခဲ့တယ်ကုလသမဂ္ဂနဲ့ညှိနှိုင်းဆောင်ရွက်လို့ပြောတယ်ဆိုတော့အဓိကအဖြစ်သူတို့ကဒါပဲတွန်းနိုင်မှာပါဒီငူငါချက်တွေပို့ပြီးတော့သူတို့တွန်းနိုင်မှာမဟုတ်ပါဘူးအနောက်နိုင်ငံတွေတို့ဘာလို့ပြောရင်တော့သူတို့ကရသောအဖြစ်ကအမေရိကန်ဥဆောင်တဲ့အင်အားစုကတော့ယူကရိန်းစစ်ပွဲနဲ့သိပ်ပြီးတော့လှုပ်ရှုပ်နေတော့မြန်မာအရေးကိုသိပ်ပြီးတော့လောလောဆယ်မှာ ဟျူမန်ဆိုက်နိုင်မှုလို့သုံးသပ်သူတွေကတွေ့ကြပါတယ်။သို့သော်လည်းယူကရိန်းစစ်ပွဲကိုပြည်သူစီကျင်းနဲ့ငြင်းညာစွာဖြည့်ဆင်းစီကျင်းတဲ့အနောက်နိုင်ငံတွေအများကြီးပေါ်ပေါက်လာပြီ။ယောဘသမက်ကရောတခါစပိန်နိုင်ငံတို့လိုသူချင်းရောပြင်သစ်တို့ရောကျိုးပန်းလာရတယ်တွေ့ရတယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ပြီးတော့တကယ်လို့အဲ့ဒီဘက်မှာကောက်ရင်လည်းပဲမြန်မာနိုင်ငံပေါ်မှာလည်းပဲပူပြီးအဖိပြီးတော့လောက်လာနိုင်မလားဆိုတာကြည့်ရမှာပေါ့လေ။ဒါတော့
ပြပနိုင်ငံနေအနေနဲ့ပေါ့မြန်မာနိုင်ငံအရေးမှာပထဝီဝင်အကျိုးစီးပွားအတွက်အသုံးချနေတယ်လို့ဟိုယူဆတဲ့အမြင်တွေလည်းရှိရဆရာအဲ့လိုပြောမယ်ဆိုရင်ဒီတရုတ်နိုင်ငံပေါ့နော်မြန်မာနိုင်ငံနဲ့နီးနီးဆက်ဆက်ဟိုဆက်ဆံနေတဲ့တရုတ်နိုင်ငံအနေနဲ့ဒီအရေးမှာသွားဥဆောင်ပြီးတော့ဟိုပါဝင်ဆွေးနွေးလာနိုင်တာကြောင်းဝင်စစ်ဆက်ဖို့ကြိုးစားလာနိုင်တဲ့အနေအထားမျိုးရှိပါသလားအဲ့လိုရှိရဆိုရင်ရောမြန်မာပြည်သူတွေဘက်ကရောလက်ခံပါမလားဆရာ
အာဒီနိုင်ငံတွေပေါ့လေဘယ်နိုင်ငံမှဆိုပါပဲမြန်မာအင်ဂျင်နီယာကဘယ်ကောမှနိုင်ငံတိုင်းဟာဘာလို့လို့သရိုးနိုင်ငံရဲ့အကျိုးသားရဲ့အကျိုးစီးပွားလို့ခေါ်တာပေါ့သရိုးနိုင်ငံအကျိုးစီးပွားဘယ်လိုရှိမလဲဆိုတော့အဓိကထားပြီးတော့ဒါကိုပဲတွက်ပြီးလုပ်ကြတာပါသူများကိုစေနာဆက်ဆက်နဲ့လုပ်ပေးမယ်ဆိုတော့မရှိပါဘူးဆိုတော့မြန်မာအင်ဂျင်လည်းဒီတိုင်းပါပဲအထူးသဖြင့်India ro the biggest democracy in the world so we got to join there da me myanmar nai ma democracy pit pet khan ya de chu nin khan ya ba ma win pyo thu ro chu si paw de su twet de nga ro de blo phit ma so twet de thu ro le thai le thu tai be indian nai ngan a lo ma be asean di bin lin myanmar nai ngan o si na shi ye so ra de asean lut nei pi ro myanmar ye o ma phit shin nai mu la so ra a pyo khan me thu ro chu si paw thit kai ma so lo di win pyo ni da phit de le pyo de naw pi ro မြန်မာနိုင်ငံရဲ့ပြဿနာအာဆီယံဒေသတစ်ခုလုံးလွှမ်းခြုံလာတယ်လို့တော့ကာကွယ်ကျွန်တော်လုပ်တယ်ဆိုတော့သူတို့အကျိုးစီးပွားပါပဲသူတရုတ်ကလည်းပဲသူတို့အကျိုးစီးပွားအတွက်လုပ်တယ်ဆိုတာသိကြပါရတယ်တရုတ်ရဲ့အကျိုးစီးပွားကအကြီးအကျယ်ဆုံးပေါ့ဒီမှာမြန်မာနိုင်ငံမှာသူတို့ရဲ့ interest တွေကအများကြီးပဲ strategic interest မဟာဗျူဟာရောစီးပွားရေးအရာရောအိန္ဒိယသမုဒ္ဒရာကိုထွက်ချင်တယ်ဆိုတော့ဒီဟာတွေအတွက်အဓိကထားပြီးတော့လုပ်တာဖြစ်ပါတယ်တရုတ်ကသို့ပေမဲ့ဘက်အတွက်ပဲလှုပ်လှုပ်တိုင်းပြည်ကောင်းဖို့အတွက်လက်ခံမှာပဲမြန်မာပြည်သူတွေသဘောထားမင်းပဲဆိုတာမင်းတို့အကျိုးစီးပွားပါတယ်ငါတို့တော့သိနေတယ်ဆိုတော့တွေ့နေလို့မရဘူးကိုယ့်အတွက်အကျိုးစီးပွားလေးရှိရဆိုရင်ဒါ win win situation ပေါ့နှစ်ဖက်လုံးအကျိုးစီးပွားရှိရလို့တာပဲသူတို့အကျိုးစီးပွားလှုပ်လို့မြန်မာပြည်နင့်လာသွားမယ်ဆိုရင်တော့တန်ခွဲရမှာပေါ့နောက်ဆက်ပြောချင်တာကတော့တရုတ်ရဲ့လှုပ်ဆောင်ချက်ကပုံပြီးတော့ထိရောက်နိုင်ခြင်းရှိတယ်ကမ္ဘာနိုင်ငံပေါင်းစုံနိုင်ငံတကာအဖွဲ့အစည်းတွေဘလောက်ပဲဖိအားပေးပေးဘာမှမရွေးပဲဖြစ်နေတဲ့ရူညာဒုက္ခတွေပြန်လဲလက်ခံရေးပြဿနာအခုတရုတ်ကတွန်းအားပြီးတော့အခုပဲတထောင်ကိုစမ်းသပ်လက်ခံမယ်ဆိုပြီးတော့စစ်ကောင်စီကလိုက်နာလိုက်ပြီးဖြစ်ပါတယ်ဆိုတော့ဒီတော့တရုတ်ဟာစစ်ကောင်စီနဲ့လည်းဆက်ဆံမှုရှိတယ်လို့တိုင်းရင်းသားအင်အားစုတွေနဲ့ထိတွေ့ဆက်ဆံမှုရှိတယ်ဒါလည်းပဲသူရဲ့အသက်ရဲ့တရားဖြစ်တယ်နောက်ပြီးတော့ NLD ဖြတ်သိမ်းခံရတဲ့ကိစ္စကိုလည်းပဲတရုတ်ကဘဝင်မကြဘူးအဲ့လိုဘဝင်မကြတဲ့အကြောင်းပြောတယ်လို့ NUCC ဥက္ကဋ္ဌဦးအောင်ချညွန်းကဒီလိုကိုမကြသိခင်ကပဲပြောထားရရှိပါတယ်ဆိုတော့အဲတခုပဲအရေးကြီးတာကတော့ NUG တို့ဘက်ကလည်းပဲသိပ်ပြီးတော့အမေရိကန်ကိုပီကိုအားထားတဲ့ဆွဲပုံစံမျိုးဖြစ်မသွားဖို့အရေးကြီးပါတယ်။ဒါသူတို့လည်းပဲသဘောပေါက်ကြမှာပါ။ဆိုတော့မြန်မြန်တရားဆောင်ရွက်နိုင်မယ်ဆိုရင်တရုတ်ရဲ့ဂျာဝင်စစ်ဆေးမှုဟာသူများနိုင်ငံတွေသူများအဖွဲ့အစည်းတွေအလားအလာကောင်းတယ်လို့ပြောရမှာဖြစ်ပါတယ
်။ဒဏ်ခတ်ပိတ်ဆို့မှုတွေပေါ့ဆရာဒီဇက်တိုက်ချလာတာကိုလည်းတွေ့ရတယ်။ဒီလိုဒဏ်ခတ်ပိတ်ဆို့တာတွေကမြန်မာအကျက်အတဲကိုအတိတိရောက်ရောက်ဖြည့်ရှင်းပေးနိုင်တယ်လို့ထင်လားဆရာဒီထက်ပိုပြီးတော့ထိရောက်တဲ့လုံဆောင်ချက်မျိုးရှိမယ်လို့ရောထင်လ
ား sanction sanction ပေါ့လေအဲ့ sanction ဟာမထိရောက်ဘူးဆိုပြီးတော့ပညာရှင်တော်တော်များများကအစကတည်းကသုံးသပ်ခဲ့ရတယ်ရှိပါတယ် sanction ကြောင့်ဘာပြောင်းလဲခဲ့လဲမြန်မာပြည်ဒါပညာရှင်တချို့အမြင်တချို့ကတော့ sanction ပိုပေးလေကောင်းလေဆိုပြီးတော့တွေ့ကြရတာနှစ်ဖက်အမြင်တွေတော့ရှိကြတယ်ဒါပေမဲ့ကျွန်တော်စဉ်းစားကြည့်တော့ sanction ပေးပေမဲ့လည်းပဲတစ်ဖက်ကဒီ sanction ကိုမြန်မာစစ်အနာရှင်တက်လာကြတာဘလောက်ထိခုခံပြီးတော့ဒုနေနိုင်ခဲ့ပြီပဲအခုဆိုရင်ပူဆိုတော့ဘောအနောက်တိုင်းက sanction ပြီးရင်ရုရှားပြီးမယ်ဒါအင်းနီဂျင်နိုင်ငံတွေသူအကျိုးစီးပွားတဲ့မလွှမ်းမချောင်းတာပြီးရတာရှိတယ်တရုတ်ကပြီးမယ်ဆိုတော့ sanction ဟာသိပြီးတော့ထျောက်တယ်လို့မထင်ပါဘူးဆိုတော့တချို့ကတော့ဒါအမေရိကန်ကဘာဖြစ်တယ်အဲ့ဘာမှ act အရာပူပြီး PPC လောက်မယ် sanction ပူပြီးမယ်စာနာမှုအထောက်အထားပူထောက်ပံ့ပူပြီးမယ်ဆိုတော့ပါတယ်သူတို့လည်းပဲတချို့ကဒါနဲ့မရဘူး sanction နဲ့တော့မရဘူးဒါတကယ်တိုက်ခိုက်ရေးအတွက်သုံးဝင်တဲ့လက်နက်ပစ္စည်းတွေပေါ့လေအဲ့ဒါတွေပြီးရင်ဖြစ်မယ်ဆိုတော့တောင်းဆိုရလူတွေလည်းရှိပါတယ
်ငြင်းချင်းရေးတိုင်းကပဋိပက္ခနဲ့กินတယ်လို့တော့မဆိုနိုင်ပါဘူးဆရာအဲ့တော့အဓိကကြတာကပြဿနာတစ်ခုကိုပေါ့နော်ဘယ်လိုကင်တွယ်ဖြေရှင်းနိုင်တယ်လဲဆိုတဲ့အချက်ကအဓိကကြရလို့ထင်ပါတယ် အဲ့အခုဒီနိုင်ငံတကာ PR တွေပေးနေတဲ့နေရာမှာမြန်မာနိုင်ငံရဲ့အချက်အသေးပေါ်မှာဘယ်လောက်ထိထိရောက်မှုရှိနေတယ်လို့ထင်ပါလဲဆရာ
။အဲခုနပြောတဲ့မေခွန်းနဲ့ခက်ဆင်စင်ပါပဲ။ဘယ်လောက်ပဲ PR ပေးလို့ကတော့ကျွန်တော်ထင်တယ်သိပြီးတော့မထိရောက်လှပါဘူး။ဟို PR လည်းပဲသိပြီးတော့ပြင်းပြင်းထန်ထန်ကြီးမရဘူး။ဥပမာပြော PR အပြင်းထန်ဆုံးပေးနိုင်တာကအာကုလသမဂ္ဂရှိတယ်။ကုလသမဂ္ဂမှာလုံခြုံရေးကောင်စီ security council ရဲ့ဆုံးဖြတ်ချက်လိုတယ်လုံခြုံရေးကောင်စီမှာအများအားဖွဲ့ဝင်တွေကဗီဒီယိုအနာရှိတယ်ဆိုတော့တရုတ်နဲ့ရုရှားရှိနေတဲ့နာကာလပတ်လုံးသူတို့ကပယ်ချနိုင်ဘာမှမထီရောက်ဘူးမြန်မာနိုင်ငံမှာလည်းပဲ am embargo လုပ်မယ်လည်းနဲ့ကိုကန့်သတ်မယ်ပိတ်ဆို့မယ်ဆိုတော့မှသူတို့လက်မခံကြဘူးလေဆိုတော့ဒါတဲ့ပြင်းထန်တဲ့ PR လည်းမရဘူးနောက်ပြီးထွေထွေညီလာခံတို့ဘာလို့ကုလသမဂ္ဂတို့တော်ဆုံးဖြတ်ချက်တွေက non binding အဲ့ဒါကဒါကိုပြောမဖြစ်မနေလိုက်နိုင်ရမယ်ဆိုတော့ဟာလည်းမဟုတ်ဘူးဆိုတော့တော်တော်ခက်ပါတယ်ကျွန်တော်မှတ်မိတယ်ဥမာစပြောဥသန်ကုလသမဂ္ဂမှာအတွင်းမှုချုပ်နေပေါင်းများစွာလုခဲ့ပြီးတော့သူအငိမ့်စားယူတဲ့အခါကျတော့ကပ္ပညဉ္ဇဉ်ပြတ်နာပေါင်းများများစွာသူကြုံခဲ့ရတယ်အဲ့ဒီမှာသူမဖြေရှင်းခဲ့နိုင်မကင်တွန်းနိုင်ခဲ့တဲ့သူအားမလို့အများဘာပြောလဲဆိုတော့ only wear knows where the shoes bite ကိုမနာကူတာဒီပေါ်လေးဘာမှလို့ပြောရင်တော့ဆိုတော့သူကုလသမဂ္ဂအတွင်းမှုလုခဲ့ဆိုစည်ကြီးတာတာပဲတဲ့သူကဘာမှတောင်စီသိပြီးတော့အဓိကလှုပ်ရှင်တဲ့ကိုဆုံးဖြတ်လို့လုံးနိုင်မဟုတ်ဘူးဆိုပြီးတော့သူကပြောခဲ့ပါတယ်အခုလဲ Antonio Guterres ပြောနေတာပဲမြန်မာပြည်ကိုထပ်ထပ်လဲလဲမကြာခဏပြောတယ်ဒါပေမဲ့လည်းခုနပြောတဲ့လွတ်ပိုင်ခွင့်ကမှမရှိတာဆိုတော့ကုလသမဂ္ဂဟာလည်းပဲတကယ်တော့မထီရောက်ပါဘူးဆိုတော့ PR တဲ့အကောင့်ဆုံးကတော့နှစ်ဖက်နားလည်မှုရပြီးတော့ညှိနှိုင်းနိုင်မဲ့ PR ကိုပဲပေးရမယ် PR လည်းပေးရမယ်တွန်းအားလည်းပေးရမယ်ဆွဲဆွဲဆောင်မှုလည်းရှိရမယ်အဲ့လိုပုံစံမျိုးနဲ့နှစ်ဖက်ပြောလာမယ်အခြေအနေကအရေးကြီးပါတယ်သူမဲ့ခက်နေတာကဗမာစစ်ကောင်စီကြောင်းထဲမှာဒီဟာကိုမရှိဘူးသူတို့သူတို့နိုင်မဲ့သူတို့ဖြုတ်နိုင်မဲ့ဆိုတော့ mentality နဲ့ပဲသူကလုပ်တ
ယ်ဟုတ်တယ်ဆရာအဲ့ဒါလေးကိုလည်းမေးချင်တာပါတစ်ဖက်နဲ့တစ်ဖက်ကြားမှာပြေလည်ဖို့အတွက်ဟိုညှိနှိုင်းဆောင်ရွက်ဖို့ဆိုတော့ဟိုသဘောထားရောအမြင်ရောရှိပါသလားဆရာ
အဲအဲ့ဒါလို့ရပါ့ကျွန်တော်ထင်တယ် democracy ဘက်ကတော့ NLD NU NUG ဘာညာသူတို့ကတော့ democracy ကိုယုံကြည်တဲ့ democracy ဆိုတဲ့သဘောကမတူကွဲပြားတော့ညှိနှိုင်းတယ်ဆိုတဲ့သဘောပဲ democracy ပါအများအားညှိနှိုင်းရတယ်တစ်ဖက်ကတော့စစ်ကောင်စီစစ်တပ်ဆိုတာ democracy မရှိဘူးဟောင်းပြောလောက်ွားဆိုလောက်အခုတော့မှပဲသူတို့ပြောတာမလို့လို့ဖန်တာအရေးယူတာတွေသူတို့ဖြစ်လာတာတွေ့ရတယ်ဆိုတော့ဒါစစ်တပ်ရဲ့သဘောထား attitude နဲ့ democracy အများစု attitude ဟာဘယ်တော့မှမတူဘူး democracy democracy အရှင်းရှင်းဆိုရင်တော့ဖြစ်ရှင်းလို့ရတယ်အဲဒါကြောင့် democracy မှာဆောင်ပုံးရှိDemocracies never go to war. Democracy ရှင်ဘယ်တော့မှစစ်မတိုက်ဘူး။သူကDemocracy နီးလနဲ့ဖြစ်ရှင်းနိုင်တယ်ဆိုတာသူကသိပြီးတော့အဲ့တိုင်းလုပ်ကြတယ်။အနာရှင်နိုင်ငံနဲ့ Democracy ဆိုရဖြစ်ပြီပဲ။အနာရှင်နိုင်ငံကတော့လူချင်းဘူးသူတို့အင်အားနဲ့ပဲလုပ်မယ်ဆိုတော့မြန်မာနိုင်ငံပြည်တွင်းပဋိပက္ခရဲ့အဲ့တိုင်းဖြစ်နေတယ်။အနာရှင်လက်နက်ကိုအင်အားကိုသုံးကျင်တဲ့ဟာတွေနဲ့ဒီလူတို့သဘောထားနဲ့ညှိနှိုင်းလို့ရတဲ့အဖွဲ့အစည်းဆိုတော့ကျွန်တော်ထင်တယ်အတော်လေးခက်ရခက်စီညှိရမယ်ကိစ္စဖြစ်လို့ထင်ပါတယ်
ဦးကျော်စံသာနဲ့မမြသဇင်အောင်တို့ဆွေးနွေးတင်ဆက်ကြတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့လူထုနဲ့ကျန်းမာရေးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာအီပီလဟာအပူပြင်းဆုံးလဖြစ်တာကြောင့်အပူချိန်အထူးမြင့်တက်တဲ့နေ့ရက်တွေနဲ့ကြုံရနိုင်ပါတယ်ဒီလိုအခြေအနေမျိုးမှာအပူတန်နဲ့လိုက်လျောညီထွေနေထိုင်ကြဖို့လိုသလိုအစာအသောက်တွေကိုလည်းသတိထားဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒီအကြောင်းလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောတင်ပြထားပါတယ်ခင်ဗျာ
ပြည်ထောင်တဲ့ရာသီဥတုအပူချိန်အောက်မှာလှုပ်ရှားသွားလာကြမယ်ဆိုရင်ကျန်းမာရေးမထိခိုက်အောင်ကူဆတ်ရမယ့်အချက်တွေရှိပါတယ်အရေးရာအိမားတွေနေရာတွေမှာတနိုင်သမျှနေပေးဖို့လိုပြီးမတက်တာလို့နေအောင်ကြီးတဲ့ထွက်ခဲ့မယ်ဆိုရင်လည်းလက်ပခုံးနဲ့လေပင်းတွေကိုပါလုံခြုံစေတဲ့အယောင်ဖြုတ်ဖြုတ်ပွားချောင်ချောင်ကြီးတွေကိုဝစ်ဆင်ပေးဖို့လိုအပ်ပါတယ်ထီအုတ်ထုတ်တဲ့နေကမျက်မှန်တွေကိုလည်းဝစ်ဆင်တင်တာပါအခုလိုပူပြင်းတဲ့ရာသီဥတုမှာရေများများတောက်ပေးဖို့လိုပြီးရေခဲရေတောက်ရင်ရောကျန်းမာရေးအတွက်တင့်တော်ပါလားလို့မေးကြည့်တဲ့အခါတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ရေခဲရေကတော့ဒီတာမန်ရေတွေတော့မကောင်းဘူးပေါ့နော်အဲ့တော့အေးတဲ့အချိန်မှာဆရာတို့ရေခဲရေတွေတောက်လိုက်ရင်တော့ရေငတ်တဲ့အာသီတပြေသွားတယ်ဒါပေမဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထဲကိုရေဓာတ်လုံလုံလောက်လောက်မရလိုက်ဘူးဒါကြောင့်မလို့ဆရာတို့ကဒီခန္ဓာကိုယ်ထဲမှာရေဓာတ်ခန်းချောက်တဲ့ပြဿနာတွေဆက်ရှိနိုင်တယ်ဒါကနံပါတ်1ချက်ပေါ့နော်အာနံပါတ်2ကတော့ဒီချဲမှာဒီ ဒီကိစ္စတွေမှာပါတဲ့တချို့ဓာတ်တွေကဆရာစီးရိတ်နဲ့စီးရိတ်နဲ့ရန်တွေကိုသွားပြီးတော့ထိခိုက်နိုင်တာလေးရှိတယ်။ဒါကြောင့်စီးသွားတာနဲတယ်လို့စီးပူတယ်လို့ကျင်တယ်လို့ဆိုတဲ့ပြဿနာလေးရှိတယ်ပေါ့နော်။ဒါကတော့ဆရာတို့ဒီပူချိန်နဲ့ဓာတ်ရိုက်ဆက်ဆံမှုမရှိဘူး။အဲအဲ့တော့အဓိကအရေးကြီးဆုံးကတော့ရေခဲရေတောက်လိုက်ရေလိုတတ်မှန်ရေဓာတ်လုံလောက်မှုမရဘူးပေါ့နော်။ဒါလေးတစ်ချက်ပြောချင်။နောက်တစ်ခုကတော့ကိုယ့်ရဲ့ခန္ဓာကိုယ်ပူချိန်ကပူနေတဲ့အချိန်မှာဆရာတို့ရေခဲရေကိုအေးအေးကိုတောက်ချလိုက်မယ်ဆိုရင်အာခေါင်တွေတဲ့ရုတ်ရက်အေးသွားတတ်တယ်ပေါ့နော်။ဒါကြောင့်မလို့လေချောင်းနာတာတို့ဒီချောင်းဆိုးတာတို့စတဲ့ဒီလက္ခဏာတွေရှိတတ်တယ်။တချို့တွေမှာဆိုလို့ရှိရင်တော့ဒီအေးရုတ်ရက်အေးသွားတဲ့အတွက်ကြောင့်လေဘေးကျွတ်သားတွေကျုပ်သွားတဲ့အခါမှာဒီလေဘေးကြီးနာပြီးတော့ချက်နေခဲ့တာမျိုးတွေဖြစ်တတ်တယ်ပေါ့နော်။တချို့တွေကြတော့လေတီးတယ်ဆိုတာမျိုးတွေရှိတယ်ပေါ့။အဲ့တော့ခြုံပြီးပြောမယ်ဆိုလို့ရှိရင်တော့ဒီပူတဲ့ရာဒီမှုမှာရေခဲရေတောက်တာတဲ့ဆိုင်တော့ရိုးရေကိုလုံးလုံးတော့ဖြေတာဒီရေနွေးချမ်းလေးတောက်ပေးတာကဖြစ်ဒီဆရာတို့ဒီရေငတ်တဲ့အာဒီတာပြည်သူရေဓာတ်ကိုလည်းလုံးလုံးတော့ရရှိစေမှာဖြစ်တဲ့အတွက်ကြောင့်ဒီခဲရေကတော့ဒီရာဒီမှုခြေနေမှာမတောက်တာကောင်းတယ်ပေါ့အဲ့တော့တောက်တဲ့တဲ့လူတွေတောက်တယ်တောက်နေတဲ့သူတွေကြတော့ရိုးရေကိုလုံးလုံးတော့ထပ်ဖြစ်ပြီးလို့ပဲထပ်ပြီးချက်
မနေ့စနေရီကနေညနေ၄နာရီအတွင်းမှာနေအောင်ကြီးနဲ့ဓာတ်ရိုက်ထိတွေ့တာကိုတနင်္လာနေ့ရှောင်ကျင်ကြမှာပါ။ပူပြင်းတဲ့နေအောင်ကြီးအောက်မှာအလုံလုံတောင်ကိုတနင်္လာနေ့ရှောင်ကျင်ဖို့လုပ်ပြီးကိုလက်လုံရှာအကစားလုပ်တာတွေကိုလည်းရှောင်ကျင်ကြမှာဖြစ်ပါတယ်။အသီးနဲ့စားသုံးတာဟာရေတောက်တာလိုပဲအခုလိုပူပြင်းတဲ့အချိန်မှာခန္ဓာကိုယ်အတွက်အကျိုးဖြစ်စေတာပါ။ဘလို့အသီးနဲ့တွေကိုရေးချေစားသုံးသင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါတယ်
။ပူပြင်းတဲ့ရာသီဥတုမှာဆိုရင်တော့ဆရာတို့ကရေရှမ်းတဲ့အသီးနဲ့တွေစားသောက်ပေးဖို့နော်ဒီအသီးနှံတွေကရတဲ့ဓာတ်အပြင်ဒီအသီးနှံတွေကရေဓာတ်ကိုပါရရှိတာဖြစ်တဲ့အတွက်ကြောင့်ပေါ့အဲ့တော့ဆရာတို့ကဒီဖျဲသီးလိုမျိုးပေါ့နော်နောက်တစ်ခါပန်းတစ်တော်လို့နော်ဒီလိုမျိုးအသီးတွေနောက်သခွားမွေးသီးအဲ့လိုမျိုးဆရာတို့ကရာသီပေါ်ရေဆွဲတဲ့ဒီအသီးနှံတွေစားပေးမယ်ဆိုရင်အသီးနှံကြောင့်ရတဲ့ကျန်းမာရေးကောင်းကျိုးတွေဖြင့်ရေဓာတ်ကိုလည်းရရှိမှာဖြစ်ပါတယ်ဒါပေမဲ့ရေဝါးဆက်ပြီးတော့လုံလုံလောက်လောက်တောက်တုံးပေးဖို့ကတော့လိုအပ်နေပါမယ်ဖြစ်ပါတယ်ဟိုဒါကြောင့်နော်ပြည်ပြည့်ခန္ဓာကိုယ်ထဲမှာပြောင်းလဲနိုင်တဲ့အကြောင်းအရာတွေကိုသိရှိပြီးပြီဆိုလို့ရှိရင်ဆရာတို့ကသူ့ကိုရှောင်လွှဲလို့ရပါတယ်နော်ဒီ event ဆရာတို့ဒီကွေးမြင်တို့နော်အပြင်မှာလုံလုံနေတဲ့သူတွေကအစဒီစနစ်တကျလုံးကင်နေဆိုရင်အလုံးလုံးလို့ရပါတယ်အဓိကကတော့ပြန်ပြီးပြောမယ်ဆိုရင်တော့ရေဓာတ်လုံလုံလောက်လောက်ဖြစ်တည်ပေးဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ဒီရာသီဥမှာကိုယ်ပြပြအရာပြင်ထွက်ပြီဆိုရင်ရေဟိုဝတောက်ပြီးထွက်သွားဖို့လိုတယ်နောက်တစ်ခါအပြင်ထွက်တယ်ဆိုရင်ဝတ်စားရွေးချယ်တာကစားပြပြပါပါပွားပွားကိုရွှေ့ချဲ့တယ်ချွေးထွက်တာနဲ့အများဆရာတို့ကသူနဲ့လက်ရောညီတွေစာရေပြင်းဓာစားလေးတွေကိုဖြစ်သွင်းပေးဖို့လိုတယ်เนาะဒါဆိုလို့ရှိရင်ဆရာတို့ကပူဇံကြောင့်ဖြစ်တဲ့ဒီနောက်ဆက်တဲ့ပြဿနာတွေပေါ့လို့ဒီလားဖြစ်သွားပါ
မြန်မာနိုင်ငံရဲ့အပူပြင်းဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်တာကြောင့်အပူတန်နဲ့တင့်တော်အောင်နေထိုင်စားသောက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတော်ပါဒေါက်တာသန်းစောရဲ့လူလူနဲ့ကျမ်းမာရေးကဏ္ဍပြီးသွားပြန်တော့အခုတခါတပတ်တွင်းအားကစားသတင်းလေးကိုနားဆင်ရမှာဖြစ်ပါတယ်စပိန်နိုင်ငံသားဂျွန်ရမ်ဟာကတော့ဒီအမေရိကန်မှာကျင်းပတဲ့ The Master ဂေါက်သီးပြိုင်ပွဲကိုဘိုးဆွဲသွားပါတယ်ပိုလန်နိုင်ငံမှာကျင်းပမဲ့နိုင်ငံတကာဓာတ်ခုအားကစားပြိုင်ပွဲကိုရုရှားယူကရိန်းအရေးကြောင့်ဖျက်သိမ်းလိုက်ရပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံကတော့2024 Paris Olympic အားကစားပြိုင်ပွဲမှာသူတို့အားကစားသမားတွေဆေလွတ်ခွင့်ရမယ်လို့မျှော်လင့်နေပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်မှာကျင်းပတဲ့ The Masters ကောက်သီးပြိုင်ပွဲမှာတော့ Spain က John Ram ကအနိုင်ရပြီးတော့ The Masters Champion ဆုကိုပထမဆုံးအကြိမ်ရသွားခဲ့ပါတယ်The Masters ပြိုင်ပွဲကိုအစံတိုင်း Georgia ပြည်နယ် Augusta မှာ April 6ရက်နေ့ကနေ9ရက်နေ့ထိကြားခဲ့ကြပြီးတော့ Spain နိုင်ငံသား John Ram က၄ချက်အသာနဲ့အနိုင်ရပြီးတော့ Champion ဖြစ်သွားတာပါတတိယနေ့ပြီးတဲ့အချိန်မှာ Brooke Koepka က၂ချက်အသာနဲ့ဥဆောင်ခဲ့ပေမဲ့လည်းနောက်ဆုံးနေ့မှာတော့ Koepka ကလက်ပြတ်ပြီးတော့၃ချက်ပိုရိုက်ခဲ့ပြီးတော့ John Ram ကတော့၃ချက် short ရိုက်နိုင်ခဲ့ပါတယ်ဒါကြောင့်ပွဲပြီးမှ John Ram ကစုစုပေါင်းရိုက်ချက်256ချက်နဲ့32ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာကကက်ပတန်နဲ့မီဂယ်ဆန်တို့ထက်၄ချက်အသာနဲ့အနိုင်ရသွားခဲ့တာပါ
And finally for all the to all the patrons who came out here thank you so much for the support
ဒီပြိုင်ပွဲကိုဦးဆောင်သူတွေဒီလိုလာပြီးတော့အားပေးကူညီသူတွေအားလုံးကိုကျေးဇူးတင်ပါတယ်ဒီနေ့ကတော့တကယ့်ကိုမယုံနိုင်လောက်အောင်ပါပဲပြိုင်ပွဲတစ်ချောင်းကျွန်တော်ကိုအားပေးတဲ့အသံတွေလက်ခုပ်တန်တွေကြားရတာတကယ့်ကိုပြောကြကောင်းပါလိမ့်နောက်ဆုံးကျင်းမှာမဟုတ်ပါဘူး တနေ့ကကျွန်တော်ရဲလိုက်တိုင်းအားပေးတာတကယ်ကိုထူးခြားတဲ့အားပေးမှုပါကျွန်တော်ဒီတိလာပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
်ကျွန်တော်မှဒီပွဲအနိုင်ရလိုက်တဲ့အတွက်စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.14 တန်ရရှိသွားခဲ့ပါတယ်သူတော့ဒါကဒုတိယမြောက်မေဂျာဆူဖလားဖြစ်ပြီးတော့သူဟာ2021ခုနှစ်တုန်းက US Open ကိုလည်းအနိုင်ရခဲ့တာဖြစ်ပါတယ်ဒီနေ့ပြိုင်ပွဲမှာတော့အမေရိကန်ကနံပါတ်ကြီး Tiger Woods ကတော့တတိယနေ့မကစားခဲ့မှာပဲ6တောက်ထိုင်ရာကြောင့်ဆက်မကစားနိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်ခဲ့ရပါတယ်ခင်ဗျာဒီလိုအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့ဇာတ်ထိပ်ကပြင်းနေတဲ့ Arsenal အသင်းတည်ကြသွားလို့နှမဆုံးဆုံးသွားပါတယ်တနင်္ဂနွေနေ့က Anfield မှာ Liverpool နဲ့ကစားကြတာမှာ2ဂိုးစီတည်ချသွားခဲ့တာပါပုံမှန်အဖြစ်တော့ Liverpool ကို Anfield မှာတည်ကြတာဟာနစ်နာတယ်လို့မပြောနိုင်ပေမဲ့လည်းဒီပွဲမှာတော့ Arsenal အသင်းဟာ2ဂိုးအရင်သွင်းပြီးမှနောက်ပိုင်းမှာ2ဂိုးပြန်ပေးလိုက်ရတဲ့အတွက်နှစ်မှတ်နှစ်နာသွားပြီးတော့ Liverpool ကတော့ Arsenal အသင်းချန်ပီယံဖြစ်ဖို့ကိစ္စကိုကြီးကြီးမားမားအဟံတားတစ်ခုလုံနိုင်လိုက်တယ်လို့ပြောရမှာဖြစ်ပါတယ်။ဒီပွဲနဲ့ပတ်သက်ပြီး Arsenal နီးပြ Arteta ကတော့
Looking at the two halves probably is a fair result and you have to take it
ပထမပိုင်းရောဒုတိယပိုင်းရောနှစ်ခုစလုံးကိုကြည့်မယ်ဆိုရင်တော့ဒါကမျှတတဲ့ပွဲရလဲပါကြိုက်ကြိုက်မကြိုက်ကြိုက်လက်ခံရမှာပဲဒီမှာသင်ကန်းစာကောင်းကောင်းရလိုက်တာကတော့ပထမပိုင်းမှာကျွန်တော်တို့ကစားသလိုကစားဖို့ပါအဲ့ဒီအတိုင်းကစားဖို့ပါကျွန်တော်တို့ငိုမူလပုံစံအတိုင်းကစားဖို့ပါဒီအတိုင်းဆက်ကစားမယ်ဆိုရင်ကျွန်တော်တို့ပွဲတွေအတော်များများနိုင်မှာပ
ါတစ်ဖက်မှာလည်းမန်စီးတီးကဒီတစ်ဖက်မှာဆောက်သမ်တန်ကို၄ဂိုးတစ်ဂိုးနဲ့နိုင်လိုက်တဲ့အတွက်6မှတ်ပဲကွာတော့တဲ့အနေအထားကိုရောက်သွားပြီးတော့မန်စီးတီးကတပွဲရော့ကစားထားပါတယ်လက်ကျတဲ့ပွဲကိုနိုင်မယ်ဆိုရင်သုံးမှတ်ပဲကွာတော့မှာဖြစ်ပြီးတော့အာဆနယ်ဟာမန်စီးတီးကိုအဝေးကွက်မှာသွားကစားမှာဖြစ်လို့ပြိုင်ပွဲနောက်ဆုံးအချိန်ထိအကျိတ်နဲ့ကစားမယ့်အနေအထားတွေလည်းဖြစ်လာနေပါဗျ။ဒီချိန်ထဲမှာပဲဒီလီဗာပူးနဲ့အာဆနယ်ပွဲမှာလီဗာပူးဘယ်နောက်ခံလူအန်ဒီရောဘတ်ဆန်ကိုတဒောင်းနဲ့တွတ်လိုက်သလိုဖြစ်သွားတဲ့စီးချက်တိုင်းကွန်စတန်တီဟာဇဒါဂစ်ကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးတော့အဲ့လိုစုံစမ်းစစ်ဆေးနေချိန်ထဲမှာသူ့အနေနဲ့ဘယ်ပွဲကိုမှတိုင်လုံသွားမှာမဟုတ်ဘူးလို့PGMO ကလို့ခေါ်တဲ့ဒိုင်လူကြီးများအဖွဲ့ကပြောလိုက်ပါတယ်ဒီဘက်ပထမပိုင်းပြီးတဲ့အချိန်မှာ Robertson ကစီးချက်တိုင်း Constantine ကိုစောရကသွားတက်တဲ့အချိန်မှာအဲ့လိုတဒောင်နဲ့တွတ်လိုက်သလိုဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီဘက် Premier League မှာနောက်ထပ်ထူးခြားတာတစ်ခုကတော့ Tottenham တိုက်စစ်မှု Human Song ဟာ Brighton နဲ့ကစားတဲ့ပွဲမှာတဂိုးသွင်းခဲ့တာကြောင့်သူဟာအခုဆိုရင် Premier League မှာသွင်းတဲ့ဂိုးစုစုပေါင်း100ရှိသွားခဲ့ပြီဖြစ်ပါတယ်ဒါဟာအာရှသားတွေထဲမှာပရီးမီးယားလိဂ်မှာဂိုး100သွင်းနိုင်တဲ့ပထမဆုံးကစားသမားလည်းဖြစ်ပါတယ်။မိန်းမကစားနေတဲ့ပေါက်ဂျီဆန်နဲ့ကာကာဝါတို့လိုနာမည်ကြီးကစားသမားတွေရှိခဲ့ပေမဲ့ဆောင်းလောက်တော့ဂိုးမသွင်းနိုင်ခဲ့ပါဘူး။ဒါကြောင့်အခုလောလောဆယ်မှာတော့ပရီးမီးယားလိဂ်အပါအဝင်ဥရောပမှာကစားနေတဲ့အာရှသားတွေထဲမှာတော့ဆောင်းဟာအကောင်းဆုံးနဲ့အောင်မြင်ဆုံးကစားသမားလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။အရှာအန်ဂတ်မာရီကိုအိုလံပစ်ပြိုင်ပွဲဝင်ဝင်ပိတ်ပစ်ထားတာကို2024ပဲရစ်အိုလံပစ်ပြိုင်ပွဲမှာတိုင်ငယ်မှာပြန်ပြီးတော့စဉ်းစားဆုံးဖြတ်နိုင်လိမ့်မယ်လို့ပြောလင်းကြောင်းရုရှားနိုင်ငံဘက်ကပြောလိုက်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအားကစားသမားတွေအနေနဲ့ရုရှားနဲ့ဘယ်လာရုစ်စစ်တပ်နဲ့ပတ်သက်မှုမရှိဘူး။စစ်ပွဲကိုထောက်ခံတဲ့သူမဟုတ်ဘူးဆိုရင်ဒီအားကစားသမားတွေကိုနိုင်ငံကိုယ်စားပြုပြီးမဟုတ်ပဲတူးချင်းစီလိုက်ဂျားနေအဖြစ်တဖြည်းဖြည်းချင်းဝင်ရောက်ခွင့်ပြုတင်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်းကပြောကြားခဲ့တာပါအဲလိုပြောကြားလိုက်ပြီးတဲ့နောက်ပါရုရှားဘက်ကလည်းအခုလိုတုံ့ပြန်လာတာပါအမလဲပြီးခဲ့တဲ့2020အိုလံပစ်မှာတော့ရုရှားဘက်ကရခဲ့တဲ့စုတိုက်20ကျော်ကရုရှားစစ်တပ်ထဲမှာတာဝန်ထမ်းဆောင်နေတဲ့အားကစားသမားတွေကရခဲ့တာဖြစ်တယ်လို့စုတိုက်82ခုတည်းက45ခုကတော့ရုရှားစစ်တပ်ရဲ့ Central Sports Club ကအဖွဲ့ဝင်တွေကရခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ် IOC ကဒီလိုပြောလိုက်တဲ့အတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကကစားသမားတွေကိုပြိုင်ပွဲတွေမှာကစားခွင့်ပြန်ပေးဖို့ကိစ္စကိုစန့်ကျင်တဲ့နိုင်ငံတွေကတော့အကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။အခုလောလောဆယ်မှာတော့ရုရှားအကစားသမားတွေ Paris Olympic ပြိုင်ပွဲဝင်ခွင့်ရမရဆိုတာဘာမှမသေးကြသေးပဲဒီကိစ္စကိုစန့်ကျင်နေတဲ့နိုင်ငံအတော်များများကတော့နှီးမျိုးစုံနဲ့ဖိအားပေးနေကြပါတယ်။ IOC ကတော့ဒီကိစ္စကိုတင့်တော်တဲ့အချိန်မှာဆုံးဖြတ်သွားမယ်လို့ IOC ဥက္ကဋ္ဌ Thomas Bach ကပြောပါတယ်နော်။ဒီနေ့မှာပဲပိုလန်မှာလာမဲ့ဧပြီလ27ရက်နေ့ကနေ23ရက်နေ့ထိကျင်းပဖို့လှုပ်ထားတဲ့ Fencing လို့ခေါ်တဲ့ကမ္ဘာဓာတ်ခုအားကစားပြိုင်ပွဲကိုတော့ဖျက်သိမ်းလိုက်ပါတယ်။နိုင်ငံတကာဓာတ်ခုအားကစားအဖွဲ့ချုပ် FIE ကရုရှားနဲ့ Belarus နိုင်ငံတွေကအားကစားသမားတွေကိုပြိုင်ပွဲဝင်ငွေပိတ်ပင်ထားတာကိုပြီးခဲ့တဲ့လကပြန်ရုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့ပိုလန်ကအင်ရှင်ဖြစ်ကျင်းပမဲ့ပြိုင်ပွဲမှာဝင်မဲ့ရုရှားနဲ့ Belarus အားကစားသမားတွေကို
ဒီယူကရိန်းစစ်ပွဲကိုစန့်ကျင်ကြောင်းထုတ်ပြန်တဲ့ကြေညာချက်ကိုလက်မှတ်ထိုးဖို့အဆိုပြုတာကိုနိုင်ငံကဓာတ်ခုတ်အားကစားအဖွဲ့ချုပ်ကလက်မခံဘဲပယ်ချခဲ့တာကြောင့်ပိုလန်ဘက်ကလည်းဒီပြိုင်ပွဲကိုမကျင်းပဘဲဖျက်သိမ်းလိုက်တာဖြစ်ပါတယ
်Chcieliśmy aby wszyscy zawodnicy oraz osoby współpracujące, które miały zamiar
ကျွန်တော်တို့ကဒီကမ္ဘာဖလားမှာဝင်ပြိုင်ကြမယ်ကစားသမားတွေအားလုံးနဲ့ပါဝင်ကြသူအားလုံးအနေနဲ့ဗလာဒီမီယာပူတင်ဆိုရာကိုစန့်ကျင်ကြောင်းကြေညာချက်အပေါ်မှာလက်မှတ်ထိုးစေခြင်းပါတယ်ဒါကိုနိုင်ငံတကာဓာတ်ခုတ်အားကစားအဖွဲ့ချုပ်ကလက်မခံပဲပယ်ချပါတယ်။သူတို့ကကျွန်တော်တို့ရဲ့လုံထုံးလုံနည်းတွေကိုလက်မခံပဲသူတို့သတ်မှတ်ထားတဲ့အတိုင်းပဲလုပ်ချင်တာပါ။ဒါကကျွန်တော်တို့အတွက်တော့ဘလို့မှလက်ခံနိုင်စရာမရှိပါဘူး
။ယူကရိန်းနိုင်ငံသားတော် FIB ရဲ့ဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အနေနဲ့ရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုဝင်ဝင်ပြုတ်တဲ့ပြိုင်ပွဲအားလုံးကိုဝင်မပြိုင်ပဲသပိတ်မောက်ဖို့ဆုံးဖြတ်လိုက်ပြီးတော့နိုင်ငံတကာကကျန်တဲ့အားကစားသမားတွေရာနဲ့ချီကလည်း FIE ကိုအိပ်ဖွင့်ပေးစာရေးပြီးတော့တရားဝင်တန်းကွက်ခဲ့ကြပါတယ်။ဒါပြင်ဂျာမနီနဲ့ဒန်မတ်နိုင်ငံတွေကလည်းသူတို့စီမှာကျင်းပမဲ့ပွဲတွေကိုဖျက်သိမ်းလိုက်တယ်ဆိုတာသိပြရတဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်။ကိုရင်နိုင်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေတဲ့အချိန်တော်အတွင်းမှာသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကတလက်ပြောပြမှာဖြစ်ပါတယ်ဗျာ
ရသားတရားကျော်တည်ဆုံးခဲ့တဲ့စစ်ကောင်စီရဲ့ဗစီကြီးကျေးရွာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့ဝေဖန်ရှုတ်ချတဲ့ကောင်စီအလက်ကျဥက္ကဋ္ဌထုတ်ပြန်ချက်ပူကြမ်းတက်ကိုအီဗီလာဆက်နေတဲ့ကပြည်ထောင်ခံကတင်သွင်းခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ကလက်မခံခဲ့ဘူးလို့တန်တမိုင်းအတိုင်းဝိုင်းကသိ VOA ကသိရှိရပါတယ်။ဒါကြောင့်ဒီနေ့အီဗီ73ရက်နေ့နယူးယောက်ဆန်တော်ချိန်မနေ့ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးတက်ခေါ်ယူပြည်ထောင်ခံကတောင်းဆိုထားပါတယ်။အဲဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးမြန်မာပြည်သူတွေရဲ့နှစ်သိက္ခူအခါသမယဆင်နွှဲနေချိန်မှာမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်စွာတိုက်ခိုက်တဲ့ဒီသတင်းဟာအကြီးအကျယ်ထိတ်လန့်စရာဖြစ်ပါတယ်လို့ဥရောပသမ္မတနိုင်ငံကြီးရာပြောရေးဆိုခွင့်ရှိသူနက်ဘီလာမက်ဆရယ်ဒီကလည်းဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အခြေစိုက်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကုန်သွယ်များသမ္မတကကုန်သွယ်ရေးဆိုင်ရာမူဝါဒတွေချမှတ်ဖို့ပြည်နယ်နဲ့ဘူအစုအကိုတောက်ဆိုလိုက်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ကုန်သွယ်မှုဆိုင်ရာရုံးခွဲတွေဖွင့်လှစ်ဖို့အပါဝင်လိုအပ်တဲ့ပစ္စည်းမှုတွေမလုပ်ရင်အိန္ဒိယမြန်မာကုန်သွယ်ရေးကဒေတာအတွက်အကျိုးပြရလာမှာမဟုတ်ဘူးလို့အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ကုန်သွယ်များသမ္မတကဗိုလ်ဒုနေကသတိပေးထားတယ်လို့ဆိုပါတယ်အမေရိကန်ရဲ့မဟာမိတ်ဆိုတာလက်ပါစေလို့အဓိပ္ပာယ်မရတဲ့အကြောင်းထိုင်ဝမ်နဲ့ပတ်သက်ပြီးအငင်းပွားပွဲရာမှတ်ချက်စကားကိုပြောခဲ့တဲ့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ကပြန်လည်ရှင်းလင်းပြောဆိုလိုက်ပါတယ်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ကိုအတွက်ကိုစဉ်းစားခွင့်မရှိတော့ဘူးလို့အဓိပ္ပာယ်မထွက်ကြောင်းနယ်သာလိုင်းမှာရောက်ရှိနေပြီးဝန်ကြီးချုပ်တဲ့အတူလုပ်တဲ့တင်းစားရှင်းလင်းပွဲမှာမက်ခရွန်ကဗိုလ်ဒုနေကပြောခဲ့တာပါရုရှားရဲ့အချမ်းသာဆုံးစီးပွားရေးသမားနှုတ်လည်းဖြစ်ပြီးရုရှားသမ္မတဗလာဒီယာပူတင်ရဲ့ရင်းနှီးတဲ့မဟာမိတ်လည်းဖြစ်တဲ့အလီရှာဥစပန်နော့ဖ်နဲ့ရိုမန်အေဗရာမိုဗစ်တို့ရဲ့ဗန်နာရေးကွန်ရက်တွေကိုပြစ်မှတ်ထားပြီးအမေရိကန်နဲ့ဗြိတိန်တို့ကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတင်ကြီးထိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ကြပါတယ် VOA ရဲ့ဇာတာပတိနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ24 40 51 VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါချမ်းမြေ့ကြပါစေ။ BN ရဲ့ကင်းဝေးကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.